Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါတောတာရှင်များရှင်အမေရိကန်ပြည်ထောင်စုမြို့တော် Washington DC ကနေ VOA မြန်မာပိုင်းစီစဉ်ရဲ့2015ခုနှစ်အောက်တိုဘာလ19ရက်တနင်္လာနေ့ညနေခင်း 6:00 AM ထိစီစဉ်တွေကို line to meter 16.25 ရိုကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။ကျွန်မနန်းလောက်ပါဒီကနေ့စီစဉ်တွေတာဝန်ယူတင်ဆက်သွားမှာပါ
။မင်္ဂလာပါရှင်ကျွန်မခင်ပြူထွေးပါ။ UN Nuclear စီစဉ်ဆိုင်ရာနိုင်ငံတကာသဘောတူညီချက်လက်တွေ့အကောင်အထည်ပေါ်ရေးပထမဆုံးအချိန်ပူးတဲ့ကော်မရှင်စီဝေးကိုဒီကနေ့ Vienna မြို့မှာကျင်းပနေပါတယ်။တကစီးရီးယားရေးနဲ့ပတ်သက်လို့တော့နိုင်ငံရေးအဖြစ်တစ်ခုရရှိလုပ်ငန်းစဉ်ပြန်ဆနိုင်ဖို့နှီးနှံတွေရှာဖွေနေတာမှာအမေရိကန်နိုင်ငံသားရေးဝင်ကြီးဂျွန်ကယ်ရီနဲ့ရုရှား၊တူရကီ sorry ဂျော်ဒန်နိုင်ငံကခေါင်းဆောင်တွေဒီသတင်းပတ်နှောင်းပိုင်းပြသကြဖို့ရှိပါတယ်။နောက်မြန်မာနိုင်ငံမှာတော့မဲဆွဲစည်းရုံးမှုတွေနဲ့ပတ်သက်ပြီးတော့သတင်းရေးသားဖော်ပြကြတဲ့သတင်းမီဒီယာတွေအနေနဲ့မီဒီယာချင်းဝင်တဲ့အညီရေးသားထုတ်ဝေကြဖို့ရွေးကောက်ပွဲကော်မရှင်ကကြေညာချက်ထုတ်ပြန်ချပါတယ်။ဒီလိုထူးခြားတဲ့မြန်မာနိုင်ငံကသတင်းတွေကိုတော့ကိုအောင်လွင်ဦးနဲ့အတူပြောပြပေးပါမယ်ရှင်
။ကောင်းပါပြီရှင်။အမေရိကန်နိုင်ငံကမြန်မာတိုင်ရုံးမှာပြီးခဲ့တဲ့သတင်းပတ်ကုန်ကကြိုတင်မဲပေးရမှာအခက်ခဲနဲ့ဘလို့ကြုံခဲ့ရပါလဲ
တန်ယုံမှာလည်းကျွန်တော်ကပြတ်တော့မဲပြီးတော့မေ့ပြီးတော့လေသူတို့အနေနဲ့တော့ပေါ့နော်ဟိုဘက်ကဟိုရွေးကောက်ပွဲကော်မရှင်ကတော့သူတို့မဲလက်မှတ်ပို့ပြီးတဲ့အတွက်ဘာမှမတက်နိုင်ဘူးလို့တော့
အမေရိကန်နိုင်ငံရောက်မဲဆန္ဒရှင်တူပါရှင်အပြေဆုံးကိုနောက်ပိုင်းမှာတင်ပြမှာပါဒါအပြင်ဥရွှေမန်းနဲ့ရှင်ပြိုင်ပြီးပဲခူးတိုင်းဖြူမြို့နယ်မှာဝင်ရောက်ရှင်ပြိုင်မဲ့တတိပုတ်ကလပုတ်ကိုစလဲလောင်းအဖမ်းခံရတဲ့တဲ့တင်ဝေးလံခေါင်ပြတဲ့ဒေသတွေကမဲပေးပုံမဲပေးမှုစနစ်တွေအားနည်းနေဆဲဖြစ်တယ်လို့မဲဆန္ဒရှင်ပညာပေးတင်နန်းတွေပို့ချပေးနေတဲ့အဖွဲ့ရဲ့ပြောဆိုချက်ဒီလိုတဲ့င်းတွေကိုတင်ပြသွားဖို့ရှိပါတယ်ရွေးကောက်ပွဲအထူးစီစဉ်ပြစ်ထုတ်လွှင့်တဲ့ဒုတိယပိုင်းနိုင်ဝဲမှာတော့ရွေးကောက်ပွဲတဲ့င်းကောင်းလုံးချက်တွေနိုင်ငံရေးပါတီမိတ်ဆက်စီစဉ်တွေကိုတင်ပြသွားမှာပါခုရင်ဆုံးတော့တဲ့င်းလာနေနောက်ဆုံးရတဲ့င်းတွေကိုခင်ဖြူထွေးနဲ့ကိုအောင်လင်းဦးတို့ကပြောပြပေးကြပါအောင်ရှင
်။ UN Nuclear စီစဉ်ဆိုင်ရာနိုင်ငံတကာသဘောတူညီချက်အတိုင်းဆက်လက်လှုပ်ဆောင်နေကြတာမှာသဘောတူညီချက်ပါသူတို့ရဲ့သက်ဆိုင်ရာအပိုင်းတွေကိုနှစ်ဖက်စလုံးကဘလို့အကောင့်ထဲပေါ်ရဲဆိုတာကိုစောင့်ကြည့်မဲ့ပူးရဲကော်မရှင်ရဲ့ပထမဆုံးစီဝေးကိုဒီကနေ့ကျင်းပပါရယ်။ American, Britain, တရုတ်ပြင်သစ် Russia, Germany နဲ့ဥရောပသမဂ္ဂတို့ပါဝင်တဲ့အဖွဲ့နဲ့အီရန်နိုင်ငံကအစ်မြေတာဝန်ရှိသူတွေဟာပြီးခဲ့တဲ့ဇူလိုင်လတုန်းကအီရန်နျူကလ িয়ার သဘောတူညီချက်ရယူခဲ့ကြတဲ့ဩစတြီးယားနိုင်ငံဗီယက်နာမြို့မှာပဲဒီကနေ့ဆွေးနွေးပွဲတွေလုပ်နေတာပါ။အီရန်ဘက်ကနျူကလ িয়ার စစ်ဆင်ကိုကန့်သတ်ပြီးအပြန်အလှန်အပြည့်နိုင်ငံတကာကအီရန်ပေါ်ချမှတ်ထားတဲ့အရေးယူတက်ခတ်မှုတွေလျှော့ချပေးဖို့သဘောတူထားကြတာဖြစ်ပါတယ်။ဒီသဘောတူညီချက်လက်တွေ့အကောင့်ထဲပေါ်ရေးပရမခြေလှမ်းစတင်တဲ့အနေနဲ့ပြီးခဲ့တဲ့တနင်္ဂနွေနေ့ကတော့ဒီလက်တွေ့လုပ်ငန်းဖော်ဆောင်မှုစတင်ခြင်းနေ့ Adoption Day အဖြစ်နဲ့သတ်မှတ်ထားခဲ့ကြပါတယ်။ကော်မရှင်အနေနဲ့တနှစ်ကို၄ချိန်တွေ့ဆုံတာဖြစ်ပြီးတော့တွေ့ဆုံကြမှာဖြစ်ပြီးတော့ဒီနိုင်ငံတကာတန်ခတ်ပိတ်ဆို့မှုတွေဖယ်ရှားနိုင်ဖို့မှာအရေးပါတဲ့အရာကက်ကဒီရေလေးနျူကလ িয়ার သုတေသနဓာတ်ပေါင်းဖို့ကိုအသွင်ပြောင်းမှုကိစ္စနောက်ဖော်ဒိုးဆက်ယုံမှာရှိတဲ့လုပ်ငန်းတွေအကြောင်းနဲ့တခြားအရေးပါတဲ့ကိစ္စရပ်တွေကိုဆွေးနွေးကြမှာဖြစ်ပါတယ်ဒီသဘောတူညီချက်ကိုတစ်ဖက်ဖက်ကချိုးပေါက်တာရှိသလားရှိခဲ့ရင်ဘလို့ကင်တွယ်ဖြေရှင်းကြမလဲဆိုတာတွေကိုလည်းဒီစည်းဝေးမှာဆွေးနွေးကြဖို့ဖြစ်ပါတယ်အမေရိကန်သမ္မတဘရက်အိုဘားမားကတော့အီရန်ပေါ်တန်ခတ်အရေးယူမှုတွေဖယ်ရှားရေးစတင်ပြင်ဆင်လှုပ်ဆောင်သွားဖို့သူ့အစိုးရကိုညွှန်ကြားထားတဲ့အကြောင်းနဲ့အီရန်ဘက်ကလည်းထောင်ထဲကြီးရှိတဲ့ဗဟိုခွာဆက်တွေကိုဖယ်ရှားပြီးတော့ယူရေနီယံပမာဏကိုတဖြည်းဖြည်းချင်းလျှော့ချပြီးအာရော့ကက်နျူကလ িয়ার ဓာတ်ပေါင်းဖို့ကအတိကစိတ်ပိုင်းကိုဖယ်ရှားဖြစ်ဖို့ဆိုတဲ့ကိစ္စတွေကိုစတင်လှုပ်ဆောင်ဖို့တနင်္ဂနွေနေ့မှာပြောဆိုခဲ့ပါတယ်ရှင်
အစ်ဝိစ်သားတယောက်နဲ့တခြားလူ၁၀ယောက်ကိုဓာတ်နဲ့ထိုးတက်ခတ်မှုတွေဖြစ်ပွားခဲ့ပြီးတဲ့နောက်အရီထရီးယားနိုင်ငံသားရွှေပြောင်းဝင်ရောက်သူတူကိုအစ်ဝိစ်ရဲ့တပ်ဖွဲ့ကမနေ့တုန်းကမှားယွင်းပစ်ခတ်ရာကနေသိဆုံးသွားခဲ့ပါတယ်။တခြားတက်ခတ်သူတူဦးဖြစ်တဲ့အထင်မှားပြီးပစ်ခတ်မိတာလို့လည်းရဲတပ်ဖွဲ့ကပြောဆိုခဲ့တာပါ။တနက်နေ့ပစ်ခတ်ရသူကိုအစ်ဝိစ်နိုင်ငံသားလူအုပ်တုပ်ကဝိုင်းဝန်းရိုက်နှက်ခဲ့တယ်လို့လည်းမီဒီယာတွေကဖော်ပြခဲ့ကြတာပါ။ကဲကြပါလေအစ်စွေးနိုင်ငံဘီယာရှိပါမျိုးကဘတ်စကားဂိတ်တခုမှာမနေ့ကဓာတ်နဲ့ထိုးတက်ခတ်မှုကိုကျူးလွန်ခဲ့တဲ့သူကအသက်22နှစ်အရွယ် RS အစ်စွေးလူမျိုးတူဖြစ်ပြီးအရင်ကစစ်သွေးကြွလုပ်ရက်တွေကိုကျူးလွန်ခဲ့ဘူးတဲ့ရာဇဝင်မရှိဘူးလို့လည်းဒီကနေ့မှာပဲအစ်စွေးလူမျိုးရေးအာဏာပိုင်ကပြောဆိုခဲ့ကြတာပါအဲဒီလူကတော့နောက်ပိုင်းမှာရဲတွေကပြစ်တက်ခဲ့ကြတာပါဒီဖြစ်ရဆိုရင်တော့အစ်စွေးတွေကိုပါလက်စတိုင်းသားတွေကအကြမ်းဖက်တက်ခတ်နေတဲ့သတင်းနှစ်ပတ်ကြာအချိန်ကာလအတွင်းမှာတခုဖြစ်ရတခုအတွင်းမှာတိုက်ဆုံမှုနဲ့ဒဏ်ရာရမှုအများဆုံးလည်းဖြစ်ခဲ့ပါတယ်အရှိချေဥစ်တွေမှာရှိတဲ့အာမွန်ဟန်နာဇစ်ဂျူယက်ကွက်နဲ့ဂျပန်မူခါဘာပါလက်စတိုင်းရွာကြားမှာလည်းနောက်ထပ်ပြဿနာတွေမဖြစ်အောင်တားဆီးဖို့ကြိုးစားတဲ့အနေနဲ့အစ္စရေးကဒဏ္ဍာရီတခုကိုစတင်ပြီးတည်ဆောက်နေကြပါတယ
်စီးရီးယားနိုင်ငံကအခြေအနေအတွက်နိုင်ငံရေးအဖြစ်တခုရလာစေမဲ့လုပ်ငန်းစဉ်ပြန်ဆရေးနည်းလမ်းတွေကိုရှာဖွေဖို့ဆွေးနွေးကြဖို့ရုရှား၊တူရကီ၊ဆော်ဒီ၊အာရေဗီယာ၊ဂျော်ဒန်ခေါင်းဆောင်တွေနဲ့ဒီသင်းပတ်နောက်ပိုင်းမှာတွေ့ဆုံမယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီကဒီကနေ့ပြောလိုက်ပါတယ်စီးရီးယားနိုင်ငံအလုံးစုံပြတ်သုံးသွားမဲ့အရေးကိုအမေရိကန်ပြည်ထောင်စုကရှောင်ရှားခြင်းနဲ့လို့စပိန်နိုင်ငံကီးစင်အတွင်းမှာမစ္စတာကယ်ရီကပြောပါတယ်။ဘာတွေလုပ်နိုင်မဲ့ဘယ်လိုရှေ့ဆက်သွားမဲ့ဆိုတာတွေအပေါ်ပုံမနာလည်းမှုရရှိရေးသက်ဆိုင်တဲ့နိုင်ငံတွေအားလုံးကစူးစမ်းမယ်ဆိုတဲ့မျှော်လင့်ချက်နဲ့ဆွေးနွေးပွဲတွေကိုလုပ်မှာဖြစ်တယ်လို့လည်းဆိုပါတယ်။ စီးရီးယားစုရတပ်ဖွဲ့တွေကိုအထောက်အကူဖြစ်စေဖို့ရုရှားကလေကြောင်းတိုက်ခိုက်မှုတွေလှုပ်ဆောင်နေတာသတင်းသုံးပတ်ရှိပါပြီ။ရုရှားတပ်ဖွဲ့တွေဟာအစ္စလာမစ်စစ်သွေးကြွ IS ဆွေးရောက်တွေကိုပြစ်မှတ်ထားနေတာမဟုတ်ဘဲစီးရီးယားအစိုးရစန့်ကျင်သဘုံတွေကိုပြစ်မှတ်ထားနေတယ်လို့ဆိုပြီးအမေရိကန်နဲ့တခြားနိုင်ငံတွေကအပြင်းထန်ပြစ်တင်ဝေဖန်နေတာပါ။စီးရီးယားသမ္မတဘရှားရဲ့အဆက်အာဏာမြဲဖို့အတွက်တက်ရုရှားကလုပ်နေတယ်ဆိုရင်တော့တိုက်ပွဲမှာနောက်ထပ်စစ်သွေးကြွတွေပို့ပြီးတော့ပါဝင်လာအောင်လုပ်နေတယ်လို့ပဲဖြစ်လိမ့်မယ်လို့မစ္စတာကယ်ရီကပြောပါရယ်။စီးရီးယားနိုင်ငံကနေထွက်ပြေးသွားသူအများပြားပါဝင်တဲ့ရွှေ့ပြောင်းဒုက္ခသည်တွေဥရောပကိုအလုံးရင်းနဲ့ဝင်ရောက်နေတာဟာခေတ်သစ်ကမ္ဘာမှာဘယ်တော့မှမကြုံမှုတဲ့ကိစ္စဖြစ်တယ်လို့မစ္စတာကယ်ရီကပြောပါရယ်ရှင်
။ခရိုရှားနဲ့ဆာဗီးယားနဲ့ဇက်တချောက်မှာထောင်နဲ့ချီတဲ့ရွှေ့ပြောင်းဒုက္ခသည်တွေဘယ်တော့မှခီးမဆက်နိုင်မယ့်ဒီကနေ့ဖြစ်ဒီကနေ့ထိဆက်လက်နေထိုင်နေကြရဆဲဖြစ်ပါရယ်။ခရိုရှားနိုင်ငံနဲ့ဝင်ပေါက်ဖြစ်တဲ့ဟန်ဂရီနိုင်ငံကစနေနေ့မှာပိတ်ပစ်ခဲ့ပြီးတော့ရွှေ့ပြောင်းဒုက္ခသည်တွေဆိုရင်လည်းစားစရာတွေမရှိသလောက်နဲ့အေးအံခံပြီးတညတာကုန်ဆုံးခဲ့ကြရတာပါ။လူနှစ်ထောင်လောက်ဟာအပူဓာတ်မရှိတဲ့ဘတ်စကားတွေထဲမှာတနေ့နဲ့ညနေတနေ့လုံးနေခဲ့ကြရပြီးဆာဗီးယားနိုင်ငံကိုဖြတ်ပြီးတော့ဥရောပသမ္မတ EU နိုင်ငံတွေကိုခီးဆက်ဖို့ဆက်လက်ဆောင်ရှားနေခဲ့ကြတာပါ။ခရိုရှားနိုင်ငံနဲ့ဝင်ပေါက်ကိုဟန်ဂရီကပိတ်လိုက်တာကြောင့်အခုဆိုရင်ဘတ်စကားတွေကစလိုဗေးနီးယားကိုဖြတ်ပြီးပိုပြီးရှီလီယားရဲ့လမ်းကြောင်းကိုယူကြရတာမှဖြစ်ပါတယ်။နေ့စဉ်ဖြတ်ဝင်နေတဲ့ရွှေ့ပြောင်းဒုက္ခသည်အရေးတော်ကိုကန့်သတ်ဖို့လဲစလိုဗေးနီးယားနိုင်ငံကဆုံးဖြတ်ထားတာပါ။ဟန်ဂရီဟာရွှေ့ပြောင်းဒုက္ခသည်တွေအခက်အခဲပိုတွေ့အောင်လုပ်နေတယ်ဆိုပြီးတော့လဲကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးယုံပြောခွင့်ရတူဖြစ်တဲ့ဘာဘာဘဲလော့ရှ်ကပြောဆိုခဲ့ပါတယ်။သူတို့နယ်စပ်တွေကိုပိတ်ပစ်ဖို့လောလောဆယ်မှာအစီအစဉ်မရှိဘူးလို့စလိုဗေးနီးယားနိုင်ငံကပြောရင်လဲသူတို့နိုင်ငံငယ်လေးမှာရွှေ့ပြောင်းဒုက္ခသည်တွေစုပုံဝင်ရောက်မလာအောင်တားဆီးဖို့တရက်ကိုလူ1500ပဲဝင်ခွင့်ပြုမယ်ဆိုပြီးတော့လဲကန့်သတ်ထားတာဖြစ်ပါတယ်။
ကတည်းကညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီကနေ9နာရီထိလိုင်းဒိုမီတာ70 kHz 1683ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
။ဘိုင်းစီစဉ်ရဲ့တင်းလာနေညနေခင်းမြန်မာနဲ့နိုင်ငံတကာသတင်းတွေကိုဆက်ပြီးတော့ပြောပြပေးပါမယ်ရှင်။နိုဝင်ဘာလရွေးကောက်ပွဲကျင်းပဖို့အချိန်နှီးကပ်လာတာနဲ့အမျှနိုင်ငံရေးပါတီတွေရဲ့မဲဆွဲစည်းရုံးမှုတွေအချိန်မြင့်လှုပ်ဆောင်လာနေကြသလိုမဲဆွဲစည်းရုံးမှုတွေနဲ့ပတ်သက်လို့သတင်းရေးသားဖော်ပြကြတဲ့သတင်းမီဒီယာတွေအနေနဲ့မီဒီယာကျင့်ဝတ်နဲ့အညီရေးသားထုတ်ဝေကြဖို့ရွေးကောက်ပွဲကော်မရှင်ကမနေ့ကနေ့စွဲနဲ့ကြေညာချက်ထုတ်ပြန်ထားပါတယ်။ကော်မရှင်ရဲ့သတင်းထုတ်ပြန်ချက်ထဲမှာ BBC မြန်မာပိုင်းအစီအစဉ်ရဲ့အောက်တိုဘာလ18ရက်မနက်ပိုင်းအစီအစဉ်ပါထုတ်လွှင့်ချက်တစ်ခုကိုကိုးကားဖော်ပြထားပါတယ်။အဲ့ဒီထုတ်လွှင့်ချက်ထဲမှာတော့ပြည်တော်စုချက်ခိုင်ရင်းနဲ့ဖွံ့ဖြိုးရေးပါတီကရေဒီယိုနဲ့ငွေတွေပေးပြီးတော့မဲဆွယ်နေတဲ့အကြောင်းမှတ်ပုံတင်နံပါတ်တွေတောင်းတဲ့အကြောင်းနောက်စိုက်ကားတွေမှာတော့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD အလံစိုက်ထားပြီးနှစ်ဖူးစည်းတွေစီထားကြောင်းနဲ့ NLD ကိုပဲစိတ်ဝင်စားပြီး NLD အစိုးရဖွဲ့နိုင်မှုမျှော်လင့်ကြောင်းရန်ကုန်တိုင်းလှန်တရာမြို့နယ်ကမဲဆန္ဒရှင်တူပြောတာကိုထုတ်လွှင့်သွားတယ်ဆိုပြီးကော်မရှင်ကထောက်ပြထားပါတယ်အဲ့လိုမဲပေးမဲဆွဲတဲ့ဆိုငွေပေးမဲဆွဲတဲ့ဆိုရင်လက်ပေးတာကိုတားမြင်တဲ့ရွေးကောက်ပွဲဥပဒေနဲ့ညှိစွန်ပြီးထောင်နဲ့ငွေနဲ့ချမှတ်နိုင်တယ်လို့လည်းကော်မရှင်ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ဒါပေမဲ့ NLD အလံကိုထောင်ထားပြီးနှစ်ဖူးစည်းထားတဲ့လူတွေကိုတခြားပါတီကအခုလိုငွေပေးပြီးမဲဆွဲစည်းရုံးမှာမဟုတ်ဘူးလို့ကော်မရှင်ကညင်ထားပါတယ်။ငွေပေးစည်းရုံးနဲ့ဆိုရင်လည်းတိတ်ခါချလိုတဲ့အတွက်လုံးကျန်ဆောင်ရွက်တာသာဖြစ်နိုင်မယ်လို့ယူဆတဲ့အကြောင်းလည်းကော်မရှင်ကပြောထားပါတယ်။နိုဝင်ဘာလ10ရက်နေ့မှာကျင်းပမယ့်ရွေးကောက်ပွဲအတွက်မဲဆွယ်စည်းရုံးကြတာနဲ့ဆိုင်တဲ့သတင်းထုတ်လွှင့်ချက်တစ်ခုအပေါ်မှာကော်မရှင်ကကြေညာချက်ထုတ်ပြန်တာဟာဒါပရမဆုံးချိန်ဖြစ်ပါရဲ့ရှင်
။အချင်းနိုင်ငံမှာသမ္မတအက်ဒယ်ဖတ်တာအဲချီချီရဲ့အုပ်ချုပ်မှုအာဏာကိုပုံမခိုင်မာလောက်လှုပ်ဆောင်ပေးနိုင်မယ့်ရွေးကောက်ပွဲတွေဖြစ်ကြေကြေပြင်းပြင်းယူဆနေကြတဲ့တနင်္ဂနွေနေ့ကစတင်ကျင်းပတဲ့ပါလီမန်လွှတ်တော်ပထမဆုံးရွေးကောက်ပွဲတွေမှာလာရောက်မဲပေးသူအနေချင်းပဲရှိခဲ့ပါရဲ့။စီစဉ်ထားတဲ့အချိန်ထဲနောက်ကျပြီးကျင်းပခဲ့တဲ့ရွေးကောက်ပွဲတွေကနေလွှတ်တော်နေရာ996နေရာအတွက်ရွေးချယ်ရမှာဖြစ်ပြီးဒီကနေ့တနင်္လာနေ့မှာတော့ခရိုင်28ခုက14ခုမှာရွေးကောက်ပွဲတွေဆက်လက်ကျင်းပနေပါရဲ့။တိုင်းပြည်တွင်းတခြားနေရာတွေမှာတော့ရွေးကောက်ပွဲတွေကိုနိုဝင်ဘာလ22ရက်နေ့ကနေ23ရက်နေ့ထိကျင်းပသွားမှာပါ။ပြပရောက်အချင်းနိုင်ငံသားတွေအနေနဲ့စနေနေ့ကစလို့အကျုံမဲတွေပေးနေကြပါရဲ့။တနင်္ဂနွေနေ့ကရွေးကောက်ပွဲရလနဲ့ပတ်သက်လို့တော့တရားဝင်ထုတ်ပြန်ချက်ဒါမှမဟုတ်အခိုင်အမာသတင်းချက်လက်တော့ဘာမှထုတ်ပြန်ထားတာမရှိသေးပါဘူး။သုံးသက်သူအများပြားကတော့မဲပေးခွင့်ရှိသူတွေနဲ့လာရောက်မဲပေးသူ100ရာခိုင်နှုန်းလောက်သာရှိလိမ့်မယ်လို့လည်းခန့်မှန်းထားကြပါရဲ့။
ငယ်ရဲ့စီဝါရေးဟာဒီနှစ်တတိယလေးလပတ်မှာတိုးတက်မှုနှုန်းနှိပ်ပြီးတော့ 6.9 ရာခိုင်နှုန်းပဲရှိပါတယ်။ဒါဟာကမ္ဘာလုံးဆိုင်ရာစီဝါရေးကျဆင်းချိန်ကလေးကဆိုရင်ကမ္ဘာဒုတိယအကြီးဆုံးဒီစီဝါရေးနိုင်ငံမှာတိုးတက်မှုနှုန်းအနည်းဆုံးကာလဖြစ်ပါတယ်။တရုတ်အမျိုးသားစီးရင်အင်ဘူရိုကဒီကနေ့ထုတ်ပြန်တဲ့ကိန်းဂဏန်းတွေအရတရုတ်နိုင်ငံရဲ့ပြည်တွင်းထုတ်ကုန်တန်ဖိုး GDP ဟာ2009ခုနှစ်ဒုတိယလေးလပတ်မှာ 6.2 ရာခိုင်နှုန်းအထိကျခဲ့ပြီးကလေးကဆိုရင်ပထမဆုံးအကြိမ်9ရာခိုင်နှုန်းအောက်ကျသွားတာပါ။စက်ရုံတွေရဲ့ထုတ်လုပ်မှုဟာစက်တင်ဘာလအတွင်း 9.9 ရာခိုင်နှုန်းပဲရှိတယ်လို့စီးရင်ဌာနကပြောတာကြောင့်ဒါဟာစီးပွားရေးတိုးတက်မှုနှိပ်ကွေးတဲ့နောက်ထပ်လက္ခဏာတစ်ခုပဲဖြစ်ပါတယ်။ တရုတ်နိုင်ငံရဲ့စီးပွားရေးဟာ25နှစ်အတွင်းမှာအနှိမ့်ဆုံးတိုးတက်တဲ့အခြေအနေကိုရောက်နေတာပါတင်ပို့ကုန်တွေအတွက်ကမ္ဘာလုံးဆိုင်ရာဝယ်လိုအားကျဆင်းတာကအကြောင်းတစ်ခုဖြစ်ပါတယ်ပြည်ခရီးနှင့်နိုဝင်ဘာလကလေးကဆိုရင်အတိုးနှုန်းကို5ကျင်းလျှော့ချပေးခဲ့ပြီးအခြေခံအဆောက်အုံဆိုင်ရာအတိုး3စရိတ်တွင်းမြင့်ခဲ့တဲ့ခြားကပဲဒီစီးပွားရေးဆက်ပြီးတော့ကျနေတာပါမကြသေးခင်ကဆုရှေရဆေးကွက်ပြုတ်ကွက်ပြီးရွှေငွေတံပိုးကိုတရုတ်ဆိုရကရုတ်တရက်ချပြစ်လိုက်တာတွေကအခြေအနေပို့ပြီးတော့စိုးစိခဲ့ပါတယ်တင်ပို့ကုန်အပေါ်မိခိုအားထားတဲ့စီးပွားရေးကနေပြည်တွင်းစားသုံးမှုအပေါ်အဓိကထားတဲ့စီးပွားရေးအဖြစ်အသွင်ကူးပြောင်းနေတာနဲ့အမျှအချဖိအားတချို့ကိုတော့ဒီရင်ဆိုင်နေရတယ်လို့စီးရင်ဌာနပြောခွင့်ရသူကဗီဂျင်းမြို့တော်မှာသတင်းတောက်တွေကိုပြောပါရရှင
်ဖိလစ်ပိုင်နိုင်ငံမြောက်ပိုင်းကိုတဖြည်းဖြည်းချင်းရွေ့ရှားနေတဲ့ခုတ်ဖူတိုင်ဖုန်းမုန်တိုင်းတနင်္လာနေ့ကဝင်ရောက်တက်ခတ်မှုကြောင့်လူနှစ်ယောက်သေဆုံးပြီးထောင်ပေါင်းများစွာအိုးအိမ်ဆုံးခွာထွက်ပြေးခဲ့ကြရပါတယ်ကုန်းတွင်းဝင်ရောက်ပြီးတဲ့နောက်မုန်တိုင်းဟာအပြော့သွားပြီးဖြစ်ပေမဲ့လေပြင်းတိုင်မိုးကြီးရာကြောင့်လက်စစ်တားလိုင်းတွေဆက်သွယ်ရေးလိုင်းတွေလည်းပြတ်တောက်ကုန်ပါတယ်ပုတ်တုံးနေ့ထိမိုးဆက်လက်ရွာသွန်းမယ်လို့လည်းခန့်မှန်းထားတာပါမနီလာမြို့ပြင်ရပ်ကွက်တစ်ခုမှာတနင်္လာနေ့ကအိမ်မော်ကိုတစ်ပင်လဲကျတာကြောင့်အသက်16နှစ်အရွယ်ယောက်ျားတူသေဆုံးသွားတယ်လို့အာဏာပိုင်ကပြောပါတယ်မြို့တော်ရဲ့အနောက်မြောက်ဘက်မှာလည်းအင်္ဂလိပ်တပ်သားကြီးတစ်ခုပြိုကျရာကအသက်62နှစ်အရွယ်အမျိုးသမီးတူသေဆုံးသွားပါတယ်လူထောင်ပေါင်းများစွာဟာဆိုရင်လက်ဆင့်မီးမရှိပဲဖြစ်နေပြီးတချို့ဒေသတွေမှာတော့ရေကြီးနေပါတယ
်တနင်္လာနေ့ညနေခင်းထိတ်တန့်ရောက်တဲ့တဲ့တွေကိုမခင်ဖြူထွင်းနဲ့ကိုအောင်လင်းဦးတို့ကပြောပြပေးခဲ့တာပါရှင် VOA ကနေခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို internet ဆာမျက်နှာ burmese.voanews.com မှာလွှင့်နေတဲ့အချိန်နဲ့တပြိုင်တည်းတည်းရိုက်နာဆင်နိုင်ပါတယ်ခုတော့ကြန့်ရှိနေတဲ့အချိန်တွင်သတင်းဆောင်မတွေကိုဆက်လိုက်တင်ပြပေးပါရမယ်မဲပေးမဲ့သူတွေများလွန်လာကြောင်းမဲပေးခွင့်ရဲ့ထပ်တိုးလိုက်ရတဲ့စင်ကာပူနိုင်ငံမှာတော့ထောင်နဲ့ချီတဲ့မဲဆန္ဒရှင်တွေမြန်မာတန်ယုံရှိမှညအိတ်ဆောင်ဆိုင်မဲပေးနေကြပါရယ်မဲဆန္ဒရှင်ပညာပေးသူတွေအစားအသောက်ဝင်းကပေးသူတွေကလည်းနိုင်ရည်နဲ့ချီဆောင်ဆိုင်နေကြရတဲ့မဲဆန္ဒရှင်တွေအဆင်ပြေစေဖို့ကူညီပေးနေကြပါရယ်ကျို့တင်မဲပေးမှုအရှင်ရလာတာနဲ့အမျှမြန်မာတန်ယုံဝန်ထမ်းတွေဖက်ကလည်းမဲဆန္ဒရှင်တွေကိုပို့ပြီးတော့အကူအညီတွေပေးလာတယ်လို့မဲပေးခဲ့သူတွေကပြောပါရယ်မတ်တင်ကြီးထိုက်ကစူးစီးတင်ပြထားပါရယ်ရှင်
မြန်မာနိုင်ငံသားအများအပြားတရားဝင်အလုပ်လုပ်ကိုင်နေကြတဲ့စင်ကာပူနိုင်ငံမှာတော့လာမယ့်လွတ်တော်ရွေးကောက်ပွဲတွေအတွက်ကြိုတင်မဲ့ပေးနေကြတဲ့မဲဆန္ဒရှင်အရေးအတွက်အများဆုံးဖြစ်ပါတယ်။ဒါကြောင့်လည်းပြီးခဲ့တဲ့ကြာလပြည်နေ့ကစလို့၄ရက်တာကြိုတင်မဲ့ပေးရဲ့သတ်မှတ်ခဲ့တာကနေအခုနောက်ထပ်၃ရက်ထပ်တိုးပြီးအောက်တိုဘာလ21ရက်နေ့အထိရက်ထပ်တိုးလိုက်ရပါတယ်။ဒီကနေ့မှာတော့မဲဆန္ဒရှင်3000လောက်မဲပေးခဲ့တယ်လို့ကြိုတင်မဲပေးခဲ့သူကိုစရာဦးကပြောပါတယ်။အ
ဲကျွန်တော်ဒီနေ့ကတော့9နိုင်လောက်ပဲတန်းထိလိုက်ရတယ်ကွာ။နည်းနည်းတော့မြန်နေပြဒီနေ့က။ဟိုလောက်ရှိတယ်ဗျ3000လေးပါလောက်ရှိဗျ။နည်းနည်းတော့ကြုံမှထင်တယ်။ဒီနေ့လဲအခုဟိုကြာသဟင်းကတိုက်တက်လို့ရှိတယ်။စီထမင်းကျွေးတဲ့လူတို့နောက်ပိုင်းဟိုအေးတိုက်တာတို့ရေတံဘူးတို့ကအဲ့ဒါဆိုတဲ့အများကြီးပဲဗျဒီနေ့လဲရှိပါဗျ။ကျွန်တော်တို့ပေးပြီးတော့ပြန်လာတဲ့အချိန်မှာသူတို့စာပေးကောက်တာပေါ့။အဲ့ဒါသူတို့ရဲ့တော်တော်များများရှိတယ်နှစ်ဖွဲ့လောက်ရှိတယ်ကျွန်တော်တို့ဘေးကင်မှာလည်းအဲ့လိုမျိုးပေါ့သူတို့မမအောင်ဘာညာအဲ့လိုမျိုးတွေပါသူတို့ပြောပြရအဖွဲ့လည်းရှိတယ်ဗျာဟိုထဲမှာလို့ဖြစ်နိုင်တဲ့ဟာတွေသူတို့စစ်တမ်းကောက်ထားတဲ့ဟာကျွန်တော်တို့ပြန်ပြီးရှယ်ပေးတယ
်ကျူတင်မဲစပေးတယ်ပြီးခဲ့တဲ့ဂျာတာပရီနေတုန်းကတော့မဲဆန္ဒရှင်1800လောက်မဲပေးခဲ့ကြတာပါကျူတင်မဲပေးကြတာမှာတော့မဲဆင်းမှာပါပြီးမဲပေးခွင့်မရသူတွေရှိတယ်လို့တချို့ကတော့လွတ်တော်3ရက်စလုံးအတွက်မဲပေးခွင့်မရသူတွေရှိနေပါတယ်တန်ယုံဝင်တဲ့ဘက်ကလည်းဆန္ဒမဲပေးမှုနဲ့ပတ်သက်လို့ကျွမ်းကျင်မှုအားနည်းတာကြောင့်အမှားအယွင့်တွေရှိခဲ့တယ်လို့ဂျာတာပရီနေကမဲပေးခဲ့သူကိုစင်မောင်လက်ကပြောပါတယ
်ပထမဆုံးနေ့ဂျာတာပရီနေဂျာတာပရီနေပထမဆုံးနေ့ဖြစ်တဲ့ခါကျတော့ကျွန်တော်ရောက်သွားတဲ့အချိန်က9နာရီ10မိနစ်လောက်မှာဆိုတော့လူကရှေ့မှာများများသွားတာမရှိဘူးပေါ့နော်ရှေ့မှာ14ယောက်ပဲရှိတာအဲ့ဒီနေ့ကအားလုံးပြီးတာ1800လောက်ပြီးတယ်လို့ပြောတဲ့ခါဟုတ်ကဲ့တခုတော့ကြည့်တာပထမဆုံးနေ့ဖြစ်တဲ့ခါကျတော့တို့အစီအစဉ်မကြတာလေးတော့ရှိတာပါနော်ကျွန်တော်တို့ဆိုရင်တယောက်ကို15မိနစ်မိနစ်20လောက်ထိကြာတဲ့အားလေးတွေရှိတယ်ဗျပထမဆုံးဖြစ်နေခါကျတော့ဆိုတော့ကျွန်တော်တို့စကိုင်းတိုင်းရပါနော်စကိုင်းတိုင်းမှာသဘောထား10နေဆိုရင်အဲ့10နေကိုပြန်ချာဖို့ရန်အတွက်နည်းနည်းလေးတွေအခက်အခဲဖြစ်နေတို့ကျွန်တော်လည်းအဲ့ဝန်ထမ်းတွေကလည်းကျွန်တော်တို့နေတွေပါလေသိမရင်နီးဘူးတဲ့အဲ့လိုလေးကိုရှာရတဲ့ခါလေးတွေမှာနည်းနည်းခက်ခဲဖြစ်တယ်ပြီးတော့မဲပြားတွေမှာဟိုပထမကျွန်တော်ရှိမှာ2ယောက်ရှိတယ်ကျွန်တော်တို့စကိုင်းတိုင်းမှာ2ယောက်မှာဟိုပြည်သူလွတ်တော်နဲ့အမျိုးသားလွတ်တော်ပဲ2ခုပဲပေးလိုက်တာသုံးခုမပါလို့ကျွန်တော်ပြောလိုက်မှသူတို့ပြန်တောင်းရတာပေါ့နော်ပြန်တောင်းတော့သူတို့ရှာပေးပါတယ်ရှာပြီးတော့တွေ့ရယ်အဲကျွန်တော်တခုသူတို့ကြံပေးချင်တာသူတို့ကြိုတင်ပြီးတော့လက်မှတ်ထိုးမထားတဲ့ခါကျတော့တခါတလေမှမေ့တော့မှကြောက်ရတယ်ကျွန်တော်တို့ကဆိုလည်းပြန်ထိုးခိုင်းရတယ်ခင်ဗျသူတို့မထိုးထားသေးတော့လေမေ့သွားတော့ကျွန်တော်လည်းအဲ့မှာမဲယုံမှုလက်မှတ်မပါသေးလို့ဆိုတော့ပြန်ထိုးပေးပါတယ်အဲ့လိုတော့မဲလက်မှတ်တွေကခုနပြောသလိုပြည်သူလွတ်တော်လို့မျိုးသားလွတ်တော်သုံးကျွန်တော်တို့ဆိုရင်သုံးခုရမှာနှစ်ခုရတာတော့ဖြစ်တတ်တာပေါ့နော်အဲ့ဒါကိုပြန်ပြောမှသိတာသူတို့လေချိုးကြတော့ကျွန်တော်ပထမဆုံးနေ့မှလည်းဖြစ်နိုင်ပါတယ်မဲပေးရတော့ကျွန်တော်တိရတော့တော့ခဲရခဲရတော့မရှိပါဘူးသူအဲသူတို့ပြလိုက်တဲ့မဲပြားလေးတွေနဲ့စာအိတ်လေးတွေကိုက်အောင်ကြည့်ရမယ်အမှန်ချစ်ရမယ်ချစ်ပြီးရင် သက်ဆိုင်ရာမဲပုံးတွေကိုပြန်ပြီးပေါ့နော်ဒါပါပဲပြီးတော့တခုကြည့်တာကျွန်တော်တွေ့ရတော့သူတို့တုံးတာတဲ့စာရေးကလည်းနည်းနည်းညံ့နေဗျစာရေးကညံ့နေတာကြောင့်ကျွန်တော်ဆိုရင်ကိုနှစ်ခါပြန်ခဲ့ရတယ်ပထမတစ်ခါကဲ့ပြီးတော့ကျွန်တော်ထွက်လာပြီးထွက်လာပြီးတော့ပြန်မကျတော့အကုန်ပြန်ခွာနေလို့တစ်ခါပြန်ပြီးတော့ဝင်ကတ်ခဲ့ဆက်ကတ်ခဲ့ရတယ်
ဒါပေမဲ့ဒီကနေ့မှာတော့တန်ရုံဝင်တဲ့ဘက်ကဆန္ဒမဲလက်မှတ်ပေါ်မှာမဲယုံမှုလက်မှတ်နောက်လွှတ်တော်၃ရက်စလုံးအတွက်မဲပေးချဖို့နှိုးဆော်နေတာတွေတွေ့ရတယ်လို့ဒီကနေ့မဲပေးခဲ့သူကိုစရာဦးကပြောပါတယ်။သူကတော့အပြောင်းအလဲအတွက်မဲပေးတာလို့အခုလိုပြောပါတယ်
။ဟုတ်ကဲ့ကျွန်တော်ကတော့ပြောင်းလဲနေတာပါဗျာ။ကျွန်တော်တို့နိုင်ငံကိုလည်းသူများနိုင်ငံလိုဖြစ်နေတာပဲအဲလိုမျိုးပေါ့။ကျွန်တော်တို့ကဒီမှာတွေ့ကြတော့တွေ့မြင်နေရတာပါဗျာ။ကျွန်တော်တို့ရဲ့ရပိုင်ခွင့်တွေခံစားခွင့်တွေအားလုံးတွေကျွန်တော်တို့နိုင်ငံကိုလည်းဖြစ်ဖြစ်နေတာပေါ့။ဒီကအဲ့ဒါပါလေ။
ဒီကနေ့တနင်္လာနေ့စင်ကာပူနိုင်ငံမြန်မာတန်ရုံးရှင်မှာတော့မဲပေးဖို့လာရောက်စောင့်ဆိုင်းကြတဲ့ထောင်ထဲချီတဲ့မဲဆန္ဒရှင်တွေအတွေ့အစားအသောက်ဝေးငှသူတွေမဲဆန္ဒပေးတာမှာလွယ်ကူအောင်သတိထားရမယ့်အချက်တွေကိုအသိပေးပြောပြသူတွေမဲလာပေးသူတွေကိုစစ်တမ်းကောက်ယူသူတွေနဲ့အတော်လေးကိုတိုင်တိုင်ဝိုင်းဝိုင်းရှိနေပါတယ်။နေ့စဉ်မဲဆန္ဒရှင်3000လောက်မဲပေးဖို့တန်းစီနေကြသလိုနောက်ထပ်ထောင်ထဲချီတဲ့မဲဆန္ဒရှင်တွေကလည်းနောက်ရက်တွေမှာမဲပေးခွင့်ရဖို့အတွက်တုံကင်လက်မှတ်တန်းစီစောင့်ဆိုင်းနေကြပါတယ်။ဂျပန်နိုင်ငံမှာလည်းကြိုတင်ပဲထည့်ရမယ့်ရက်ကိုနောက်ရက်ထပ်တိုးထားပြီးတော့အောက်တိုဘာလ23ရက်နေ့အထိကြိုတင်ပဲထည့်နိုင်မှာဖြစ်ပါတယ်ရှင
်သောဒရှင်များရှင်ပြပရောက်မြန်မာနိုင်ငံသားတွေရွေးကောက်ပွဲအတွက်ကြိုတင်မဲပေးခြင်းပေမဲ့မပေးနိုင်တဲ့ပြဿနာတွေကြုံနေကြရပါတယ်နိုဝင်ဘာလ၈ရက်နေ့ရွေးကောက်ပွဲမှာရောအလားတူပြဿနာတွေပေါ်လာခဲ့ရင်ဘယ်လိုဖြေရှင်းကြမလဲဒီလိုဖြစ်မလာအောင်ဘယ်လိုပြင်ဆင်ထားရင်အကောင်းဆုံးဖြစ်မယ်လို့သောတာရှင်တွေယူဆကြပါသလဲဆိုတာကိုအင်္ဂါနေ့ဓာတ်ရိုက်လေးလိုင်းစီစဉ်မှာဆွေးနွေးကြရအောင်ပါရှင်ပါဝင်ဆွေးနွေးလို့တဲ့သောတာရှင်တွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-232-382-999 လေးကိုဆက်သွယ်ပြီးပြန်လည်ခေါ်ဆိုရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားစေလိုပါတယ်ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်းအီးမေးလ်နဲ့ဖြစ်ဖြစ်အသံဖိုင်နဲ့ဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ပါဝင်ဆွေးနွေးကြဖို့ကိုအားလုံးကိုဖိတ်ခေါ်ပါတယ်ရှင်
။ပါဝင်ဆွေးနွေးကြဖို့ချက်ပြီးတော့ဖိတ်ခေါ်ပါရယ်။သတ်သားရှင်များရှင်။အမေရိကန်ပြည်ထောင်စု Washington မြို့တော်မှာရှိတဲ့မြန်မာတိုင်ရုံးမှာပြီးခဲ့တဲ့သတင်းပတ်ကုံအောက်တိုဘာ18နဲ့18ရက်မှာမြန်မာနိုင်ငံသားတွေကြိုတင်မဲ့ပေးခဲ့ကြပါရယ်။ကျူတင်မဲပေးရတဲ့မြန်မာနိုင်ငံသားတွေကြအခက်အခဲတွေကြုံနေရတယ်လို့သတင်းတွေအကြီးအကျယ်ထွက်ပေါ်နေချိန်မှာပဲပြပရောက်မြန်မာနိုင်ငံသားတွေမဲပေးခဲ့ကြတာပါပထမဆုံးအကြိမ်မဲပေးခွင့်ရသူတူအဖြစ်ဆန္ဒမဲပေးခဲ့တဲ့ VOA ဝိုင်းတော်သားကိုငင်းချန်ကခုလိုတင်ပြထားပါဗျ
။ Washington မြန်မာတန်ယုံရဲ့တရားဝင်ထုတ်ပြန်တဲ့စာရင်းအရမဲပေးခွင့်ရှိသူဟာ132ယောက်သာရှိခဲ့ပါတယ်။မြန်မာတန်ယုံဟာမဲစင်းနဲ့ပါဝင်သူတွေကိုဖုန်းဆက်အကြောင်းကြားခဲ့တယ်လို့မဲစင်းနဲ့ပါပြီးပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကကြိုတင်ဆန္ဒမဲပြမထည့်ပေးလိုက်တဲ့အတွက်မဲပေးခွင့်မရမဲ့သူတွေကိုလည်းအီးမေးလ်ပို့အကြောင်းကြားခဲ့ပါတယ်။ဒီအကြောင်းအရာကြောင့်တန်ယုံဝင်းကျင်မှာမဲတန်းစီမဲ့သူမရှိပဲရှင်းလင်းနေခဲ့ပါတယ်။ဝါရှင်တန်မြန်မာတန်ယုံကထုတ်ပြန်တဲ့မဲပေးခွင့်ရှိသူစည်ရင်းနဲ့မပါပင်မဲ့လဲပုံစံ15တင်ထားခဲ့သူမက်ခီမာအောင်ကမိုင်60အကွာဘော်တီမိုးမြို့ကနေအကြောင်းစုံကိုတိလို့တဲ့အတွက်လာခဲ့ရခြင်းဖြစ်ကြောင်းပြောပါတယ
်နောက်တစ်ခေါက်ကြတော့သူတို့ extension ထပ်တိုးပေးရပြောတယ်အဲထပ်တိုးပေးတဲ့အမီကိုပုံစံ15ပို့လိုက်တယ်ပို့လိုက်ပြီးတော့ဘာမှတော့တယုံစရာအကြောင်းပြန်ကြားစာရေးလက်ခံရရှိကြောင်းတွေတော့မရအောင်ဒါပေမဲ့အဲ့လိုပဲပါမယ်လို့ထင်တာပေါ့နော်ပါမယ်လို့ထင်ပြီးအခုမဲအော်တိုဘတ်16မှာပေးရတော့မယ်ဆိုတော့အဲ့ဒါနဲ့အကုန်လုံးတိုင်ပင်ပြီးတော့မဲပေးကြမယ်ဆိုပြီးတော့လာတယ်လာပြီးတော့မလာခင်နှစ်ရက်လောက်နေမှတယုံကမဲပေးခွင့်ရတဲ့စည်ရင်းဆိုပြီးတော့ထွက်လာတယ်ထွက်လာပြီးတော့မှအဲ့ထဲမှာမပါဘူးအဲ၂ရက်လောက်ဆိုတော့မပါတဲ့ချိန်မှာသူကပြောလဲဆိုတော့မပါတဲ့လူတွေကိုဒီမြို့နယ်ကအိမ်မဲဟိုကနေပဲပြောပါဆိုတော့ဘလို့မှ၂ရက်နဲ့ဘလို့မှတော့လုံးလို့မရတော့အဲ့တော့ကိုဘကိုပဲဒီ passport ကိုယူလာပြီးတော့နည်းနည်းတော့တခုခုဗာပြန်မှားလဲပေါ့ဒါမေးကြည့်မယ်ဆိုပြီးလာခဲ့
မြန်မာတန်ယုံဝါရှင်တန်ကပုံစံ15ပေးပို့ထားတဲ့ကြိုတင်မဲဆန္ဒပေးလို့သူ189ဦးရဲ့တောင်းဆိုလွာကိုပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကိုတင်ပြတောင်းခံခဲ့ပေမဲ့လည်းမဲစင်းပြန်လဲရရှိတဲ့အချိန်မှာတော့146ဦးသာပါဝင်ခဲ့ပါတယ်။အဲ့ဒီ146ဦးတည်းကမှမြန်မာတန်ယုံဝါရှင်တန်က132ယောက်သာကြိုတင်မဲပေးနိုင်ကြောင်းထုတ်ပြန်ခဲ့တာပါ။ဝါရှင်တန်မြို့တော်ကနေမိုင်1400ကျော်ကွာဝေးတဲ့ Texas ပြည်နယ် Houston မြို့ကနေ လေရင်စီးပြီးမဲလာပေးခဲ့တဲ့ကိုတေဇာကြည်ဝင်းက
တချို့တငယ်ချင်းတွေနဲ့တော့မဲပေးတင်ကြတယ်ဒီဟိုပေါ့နော်ဒီ2015ရွေးကောက်ပွဲအပြောင်းအလဲမှာသူလည်းပါဝင်နေကြတယ်ပေါ့နော်အဲ့လိုမဲပေးခွင့်များတဲ့အတွက်သူတို့စိတ်ပြက်ကြတယ်လို့တော့ကျွန်တော်ဟိုကျောင်းတငယ်ချင်းတချို့ကတော့ပြောပါတယ်အဲ့တော့ဟိုဟိုကျောင်းဟိုတန်ယုံမှလည်းကျွန်တော်ကပြတ်တော့မဲပြီးတော့မစ်ပြီးတော့လည်းသူတို့အနေနဲ့တော့ပေါ့နော်ဟိုဘက်ကဟိုရွေးကောက်ပွဲကော်မရှင်ကတော့သူတို့မဲလက်မှတ်ပို့ပေးတဲ့အတွက်ဘာမှမတက်နိုင်ဘူးလို့တော့ပြောပါတယ်
အော်တိုဘာလ18ရက်နေ့မြန်မာတန်ယုံရဲ့နောက်ဆုံးထုတ်ပြန်ကြေညာချက်အရကြိုတင်မဲဆန္ဒပြပြန်မပါလာသူတွေနဲ့ကြိုတင်မဲပြ3ပြသို့မဟုတ်4ပြပုံမှန်အတိုင်းရရှိရမှာကိုမရခဲ့သူတွေအတွက်မြန်မာတန်ယုံဟာကြိုတင်မဲပြတွေပြန်ရဖို့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်နဲ့ပြန်လည်ညှိနှိုင်းဆောင်ရွက်သွားမှာဖြစ်တယ်လို့နိုဝင်ဘာလ18ရက်ရွေးကောက်ပွဲနေ့မှာမြန်မာပြည်ပြန်ရောက်ပြီးမဲပေးခြင်းသူတွေအတွက်ကြိုတင်မဲဆန္ဒမပေးရသေးကြောင်းထောက်ခံစာတွေထုတ်ပေးမယ်လို့ကြေညာခဲ့ပါတယ်။ဘော်တီမိုးမျိုးကနေလာရောက်ပြီးပထမဆုံးအကြိမ်ဖြစ်မဲပေးခဲ့တဲ့မတ်တင်နန်းနွယ်ကလည်းခေါင်းဆောင်ကောင်းကိုရွေးပြီးတိုင်းပြည်ကောင်းဖို့မျှော်လင့်တယ်လို့ပြောပါတယ်
။မျှော်လင့်ချက်ကတော့ကိုယ်နိုင်ငံမြန်မာနိုင်ငံကဒီထက်ပိုပြီးတော့ဟိုကောင်းတဲ့နိုင်ငံဖြစ်ဖို့ရယ်ပြီးတော့ခေါင်းဆောင်ကောင်းအုပ်ချုပ်နိုင်ဖို့ရယ်ဒီကမျှော်လင့်ပါတယ်
။အမေရိကန်ပြည်ထောင်စုတစ်ခုလုံးအတွက်တန်ယုံနဲ့ကောင်စစ်ဝင်ယုံနေရှိတဲ့Washington DC, New York မြို့နဲ့ Los Angeles မြို့တွေမှာသာမဲယုံ3ခုဖွင့်ပြီးကြိုတင်ဆန္ဒမဲပေးခွင့်ပြုခဲ့တာပါ American တနိုင်ငံလုံးအတွက်တန်ယုံနေရဲ့မဲဆင်းထဲမှာပါဝင်သူစုစုပေါင်း400ကျော်သာရှိခဲ့ပါတယ်ခင်ဗျာ
ကိုငင်းချမ်းပါရှင်သောတာရှင်များရှင်ပြည်လူ့လွတ်တော်နိုင်ကဦးရွှေမန်းနဲ့ရင်ပြိုင်ပြီးတော့ပဲခူးတိုင်းဖြူမြို့နယ်မှာဝင်ရောက်ရှင်ပြိုင်မဲ့တတိပုဂ္ဂလကိုယ်စားလှယ်လောင်းထောက်သားမြတ်နုခိုင်ကိုပြီးခဲ့တဲ့နှစ်ကလက်ပတောင်အရေးသရုပ်တန်ယုံရှင်မှာပါဝင်တဲ့ဆိုရဲဆွဲချက်နဲ့တရားခံပြည့်အဖြစ်ဆွဆွဲပြီးသူမဲဆွဲစီယုံရေးလုပ်နေတဲ့ဖြူမြို့မှာပဲတကုံမြို့နယ်ရဲစခန်းကနေလာရောက်ဖမ်းဆီးသွားပါတယ်သူကိုအာမခံမပေးပဲအင်းစိန်ထောင်ကိုတခါရဲပို့လိုက်တယ်လို့ဆိုပါတယ်မအေးမကတည်င်းပေးပို့ထားပါတယ်ရှင်
ပဲခူးတိုင်းဖြူမြို့မှာအာနာယပြည်တော်စုကြန့်ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီရဲ့လွှတ်တော်နိုင်ရကဖြစ်တဲ့သူရဦးရွှေမန်းနဲ့ရှင်ပြိုင်အရွေးခံဖို့အပြိုင်ဆိုင်မဲဆွယ်စည်းရုံးနေစဉ်မှာလာရောက်ဖမ်းဆီးခေါ်ဆောင်သွားခဲ့တာလို့လည်းသူ့ရဲ့မဲဆွယ်ဘွဲတာဝန်ခံဦးတင်အေးကပြောပါတယ်
။သူကိုယ်စီလောင်းဒေါက်တာဒိုမင်းခိုင်ကိုသူကဝရန်တီကိုတတ်မှတ်တယ်။တကယ်တော့ဒေါက်တာဒိုမင်းခိုင်ကဘယ်မှာဝရန်မဘယ်မှာမပြေဘူးများ။သူမသိပါဘူးသူနေထိုင်ပါတယ်။သူကဒီဘက်ပဲခလာမှာမှချူးပြီးလည်းမှဦးရှိမန်းကိုတက်ကန်ရဲ့ပြန်လို့ရှိတယ်ဆိုတော့ဒီကတော့ဒရီဘောက်ကတည်းကအတက်ကန်အမှန်နဲ့တက်ပြန်လာအမှန်တော့ကျင်းနေဝင်းကဲကွန်ရှင်မှာတောင်းခဲကွန်ရှင်မှာဝင်းရဆော့တော့စီစီတဲ့ကာလဖြစ်ရတယ်စီစီတဲ့ကာလမှာလည်းတက်ဆိုင်ရစုံစမ်းစီစီရေးဖွဲ့တွေ SVD အဲဆက်တုံးလုံးတွေလာဝကတွေကွန်ရှင်မှာပါတယ်အလုံးအစုံစမ်းနေမြင်းနေဟိုနောက်တော့တရားသူကြီးတွေမှာကြမ်းကြင်ရတယ်ကြီးမှုကိစ္စနဲ့နိုင်ငံတကာဖြစ်တဲ့ပုံမှာအမှန်တော့ဖြစ်ဖို့ရည်ချင်းဖြစ်တယ်ဆိုတော့သူတို့ကအမှန်တော့ဖြစ်နေဝင်းဝင်းပြုတယ်
အ
ဲ့လိုမျိုးစီစီပြီးမှစီစီပြီးမှအဲ့လိုဝင်းမပြုတ်ပြီးမှရုပ်ောက်ပွဲအောင်နိုင်ကမ်ပိန်းကိုပြည်ပြည်ဆိုင်လုပ်နေတဲ့အချိန်မှာခုလိုရွတ်ရက်ကိုမဟောင်းစနဲ့တက်ပြီးတော့ဖမ်းတာ
ဒေါက်တာမြတ်နုခိုင်ကိုဖြူမြို့နယ်မှာတကုံရဲစခန်းကတာဝန်ရှိသူတွေကစနေနေ့ကလာရောက်ဖမ်းဆီးခဲ့ပြီးတရားရုံးတင်ကတနင်္လာနေ့မှာတော့အာမခံမပေးဘဲအင်းစိန်ထောင်ကိုတန်းပြီးတော့ပို့ခဲ့တယ်လို့လဲသူ့ရဲ့ရှေ့နေဖြစ်သူလူခွင့်ရေးရှေ့နေဦးသန်းစောအောင်ကဆိုပါတယ်
ဒါမသိတော့ဘူးလေမသိတော့သာပေါ်ကြီးတဲကဟိုအရေးချင်းမရှိဘူးဗျာညာဆိုလို့ရှင်သာသူတို့ဆုံးဖြတ်ခြင်းမှုရကော်မရှင်ရလားလုပ်ရမယ်ကံကွက်မဆိုလို့ရှင်လည်းတိုင်တဲ့ကိုယ်စလေကဒီဆိုင်ရတတ်မှတ်ထားတဲ့ကာလအပိုင်းကြားတွင်းမှာကံကွက်ရမယ်ပြောဆိုရမယ်အသာမျိုးရှိတယ်အမဒီခါကတော့သူ့ဘာသူတတော်တယောက်ရဲ့ကံကွက်တဲ့ကြောင့်မဟုတ်ဘဲနဲ့ဖြစ်နိုင်တယ်လို့တတော်တယောက်ရဲ့နောက်ကြောင်းပြန်ရှာပြီးတော့ဟိုလူတောင်ချက်တခုလည်းဖြစ်နိုင်တာပေါ့အာမခံရနိုင်လမ်းငါခဝီးပါတဲ့အားအာမခံမရနိုင်ဒါပေမဲ့ကျွန်တော်ဒီနေ့အာမခံချောက်တယ်လေးရကူတော့ခံသိရဒီသူခံရတဲ့လူကမိမအလူသမီးဖြစ်တယ်ဆက်ကသူကဂုံကြီးကြီးဟိုစိတ်ပညာပွဲဒေါက်တာတယောက်ဖြစ်တယ်ဒီကဘုံမှာကိုပါဝင်ချင်းနဲ့ကိုတော့လောင်းတယောက်ဖြစ်တယ်ဒီစရိတ်ထောက်ထားပြီးတော့သူကခဝီးမဲ့လူမဟုတ်ဘူးအဲ့တော့အာမခံပြီးလို့ဆိုပြီးတော့ကျွန်တော်ရုံးမချောက်လာနိုင်တယ်ဒါပေမဲ့ရည်ရည်ရမြင့်တဲ့သင်မြင့်တဲ့ခေရတာပေါ့ဆောင်းကြည့်အနာဂတ်လေးသာဟုတ်တယ်ပုံမှန်တရားရင
်သူ့ကိုဆွဲဆိုထားတဲ့ပုံမှတ်တွေထဲမှာပုံမှတ်905ခခွေးနဲ့တခြားပုံမှတ်တွေလည်းပါဝင်တဲ့အကြောင်းပြောပြပါတယ်သူ့အမှုတွေကတော့ပြီးခဲ့တဲ့နှစ်ကဘူကြီးအောင်နေမျိုးစဉ်နဲ့အတူလက်ပောင်းအရေးနဲ့ပတ်သက်လို့တရုတ်တန်ယုံရှိရောက်ခဲ့ပေမဲ့ဖုန်ကြီးတပားကိုဘာသာပြန်ပေးဖို့သာဖြစ်ကြောင်းဒီအမှုနဲ့ပတ်သက်ခြင်းမရှိကြောင်းပြောဆိုထားတယ်လို့ဆိုပါတယ်အဲ့ဒီအချိန်တုန်းက တရားခံပြည်ဖြစ်ထည့်သွင်းထားပေမဲ့သူဟာရန်ကုန်မှာဘဲမှမပြေးပဲနေထိုင်နေတယ်လို့ရွေးကောက်ပွဲမှာလည်းရှင်ပြိုင်ဖို့အတွက်အမှုကင်းရှင်းကြောင်းအထောက်အထားတွေတက်တည်တနိုင်ခဲ့တယ်လို့ဆိုပါတယ်။အခုချိန်မှာသူ့ကိုဖမ်းဆီးအရေးယူခြင်းဟာတရားမျှတမှုမရှိဘူးလို့လည်းသူ့ရဲ့ကိုယ်စားလှယ်ကနေတစ်ဆင့်ပြောဆိုခဲ့ပါတယ်။မဲဆွယ်စည်းရုံးနေတဲ့ကာလမှာကိုယ်စားလှယ်လောင်းတွေဟာပိုင်ဆိုင်မှုတွေခြားပြရမယ်ဆိုတာတွေနဲ့လေသမားရေးကိစ္စတွေကိုလှုပ်ဆောင်ပေးတဲ့ဆိုတာတွေကိုစည်းရုံးရေးလုပ်ငန်းစဉ်မှာဆွေးနွေးခဲ့ပြီးဖြူမြို့မှာတော့လူအများအာယုံစိုက်ခံရတဲ့တတိပုဂ္ဂလ90လောင်းအဖြစ်လူသိများတယ်လို့လည်းမြို့ကန်တွေကဆိုပါတယ်ရှင
်မအေးမပါရှင်သောတာရှင်များရှင်မဲဆန္ဒရှင်ပြည်သူတွေအနေနဲ့ရွေးကောက်ပွဲကိုစိတ်ဝင်စားမှုရှိလာပေမဲ့လည်းဝေးလံခေါင်ပြတဲ့ဒေသတွေမှာမဲပေးပုံမဲပေးမှုစနစ်တွေအားနည်းနေဆဲဖြစ်တယ်လို့မဲဆန္ဒရှင်ပညာပေးတင်နန်းတွေပို့ချပေးနေတဲ့အဖွဲ့ကဆိုပါတယ်ကိုထက်အောင်ကတင်ပြထားပါတယ်ရှင
်ရွေးကောက်ပွဲကျင်းပဖို့ရက်နီးကပ်လာတာနဲ့မျှမဲဆန္ဒရှင်ပြည်သူတွေဒီရွေးကောက်ပွဲကိုစိတ်ဝင်စားရှိလာကြပါတယ်ဒါပေမဲ့ဝေးလံခံပြတဲ့ဒေသတွေမှာတော့ပြည်သူတွေအနေနဲ့မဲပေးပုံမဲပေးနေစနစ်တွေကိုသိရှိမှုအားနည်းနေဆဲဖြစ်တယ်လို့မဲဆန္ဒရှင်မဲပေးနေတင်နန်းတွေပေးနေတဲ့ FNF British Normal Foundation ရဲ့မြန်မာနိုင်ငံဌာနကိုယ်စားလှယ် Miss Ashley က VOE နဲ့တီးတန့်တွေ့ဆုံခဲ့မှာပြောပါတယ
် Before we went it was very low the closer we are getting to the election there is more awarenessBut the problem is that many people
Tomorrow may sana shin tinan nwi ma sa ke ma ywe kaw pwe ya le we ni de lo lu ri ye sai win sa mu a ne ni de da twi ya ba de dai mai le ywe kaw pwe ni la da ne mya lu ri le pu sai win sa la ja ba de may sana shin pi du mya su jong twi ni ya de khat khe ga do di de chain ywe kaw pwe ma mae pe bo mae pe ni sa ni twi ko ti shi na le mu ne ni da ba Tomorrow apwe win ni ma ja de kin ga twa yauk khe de kachin pi ne pu taw o myu ne de ga pi rin u yin son khwa du ri ni thai ne IDB kan ni ma so yin ဘသူတွေရွေးကောက်ပွဲမှာမဲပေးကြင်ကြတယ်လဲဆိုတာမျိုးတော့အားလုံးလက်ထောင်ပြီးမဲပေးဖို့ဆန္ဒရှိတယ်လို့ဖြေကြပါတယ်။အဲ့တော့ကျမတို့တွေလည်းဒီတဲကဘသူတွေများမဲစင်းသွားကြည့်ပြီးပြီလဲလို့မေးလိုက်တော့ဘသူမှသွားမကြည့်ကြဘူးလေ။ဒါကြောင့်မို့အဓိကပြဿနာကလူတွေကရွေးကောက်ပွဲနီးလာတာကိုသတိပြုမိကြတယ်။ဒီရွေးကောက်ပွဲမှာသူတို့တွေပါဝင်ပြီးတော့မဲထည့်ဖို့လဲဆန္ဒရှိကြပါတယ်။ဒါပေမဲ့လည်းမဲစင်းမှာသူတို့နာမည်မပါဘူးဆိုရင်မဲပေးခွင့်မရှိဘူးဆိုတာသူတို့မသိရှိကြပါဘူး။
FNL အဖွဲ့အနေနဲ့ကချင်၊ကယား၊ကရင်မွန်၊ရခိုင်ချင်းပြည်နယ်အပါအဝင်မကွေးတိုင်း၊စကိုင်းတိုင်းနဲ့အေရဝတီတိုင်းဘက်မှာဇူလိုင်လကတည်းကစပြီးတော့မဲဆန္ဒရှင်မဲပေးနေစနစ်တင်းတန်းနေပေးနေရပါဒီအဖွဲ့အနေနဲ့သူတို့တွားရောက်ခဲ့တဲ့ဒေတာတွေကအတွေ့အကြုံတွေလူတို့ရဲ့တုံ့ပြန်မှုတွေကိုပြည်ထောင်စုရွေးကောက်ပွဲကော်မရှင်ထံတင်ပြရတာလည်းရှိတယ်လို့ Ashley ကဖွင့်ဟပါတယ
် We do we work closely with the UEC to review our curricula and materials that we are distributing in these areas.
FMF အဖွဲ့အနေနဲ့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်နဲ့အနီးကပ်ပူးပေါင်းဆောင်ရွက်ပါတယ်။မဲဆန္ဒရှင်ပညာပေးသင်တန်းတွေအတွက်ကျမတို့ဖြန့်ဖြူးနေတဲ့သင်ယူညွှန်းနှံတွေနဲ့ပတ်သက်ပြီးတော့လည်း UEC နဲ့ညှိနှိုင်းတာတွေရှိပါတယ်။နောက်ပြီးတော့ကျမတို့တွားရောက်ခဲ့တဲ့နေရာတွေမှာကြုံတွေ့ရတဲ့အဖြစ်အပျက်တွေကိုလည်းကော်မရှင်ကိုပြန်လည်တင်ပြပါတယ်။အချို့လူတွေဟာမဲဆင်းမှာပါဖို့ပြည့်ပြည့်စုံစုံစီးရင်သွင်းကြပါတယ်။ဒါပေမဲ့မဲဆင်းထုတ်ပြန်တဲ့အချိန်မှာတော့သူတို့နာမည်တွေကျန်ခဲ့တာတွေလည်းရှိပါတယ်။ပြီးတော့လမ်းပန်းဆက်သွယ်ရေးခက်ခဲတဲ့အတွက်ကြောင့်မဲယုံမသွားနိုင်သလိုမဲဆင်းမှာပါမပါတော့မကြည့်ကြတဲ့ပြည်ရင်းအိုးအိမ်ဆွန့်ခွာထွက်ပြေးသူတွေရဲ့အခက်အခဲတွေကိုလည်းကော်မရှင်ကိုပြန်လည်တင်ပြပါရစေ။ကျမတို့ဟာမဲဆန္ဒရှင်တင်နန်းတွေမှာကြုံတွေ့ရတဲ့အတွေ့အကြုံတွေလူတို့ရဲ့တုံ့ပြန်မှုတွေကိုပြည်အောင်စုရွေးကောက်ပွဲကော်မရှင်ကိုပြောကြသလိုဒီခက်ခဲတွေကိုသူတို့ဘယ်လိုဆောင်ရွက်သွားမလဲဆိုတာကိုလည်းဆွေးနွေးတတ်ကြပါရစေ။
FNF အဖွဲ့ဟာမြန်မာ Egress Scholar Institute နော်ရှောင်းအပါဝင် Hobby စတဲ့ပြည်တွင်းအရက်ဖက်အဖွဲ့အစည်း၄ခုနဲ့ပူးတဲ့ပြီးတော့မဲဆန္ဒရှင်တင်နန်းတွေပေးနေရလဲဖြစ်ပါတယ်။ဒီတင်နန်းတွေရဲ့ရန်ပုံငွေကိုတော့ EU ဥရောပသမဂ္ဂကထောက်ပံ့ကူညီတာဖြစ်ပါတယ်။ဒီတစ်ခေါက်ရွေးကောက်ပွဲဟာအရင်ရွေးကောက်ပွဲတွေနဲ့မတူဘဲမဲပေးပုံမဲပေးနည်းစနစ်ကွဲပြားမှုတွေရှိတာကြောင့်ပြည်တွင်းပြည်ပအဖွဲ့အစည်းတွေကနေရာအနှံ့မှာမဲဆန္ဒရှင်တင်နန်းတွေပို့ချနေရလဲဖြစ်ပါတယ်။FNF အဖွဲ့အနေနဲ့လည်းရွေးကောက်ပွဲမတိုင်ခင်အထိသင်တန်းပေါင်း160ကျော်ပို့ချသွားမှာဖြစ်တယ်လို့ရွေးကောက်ပွဲအလွန်ကားလာမှလည်းဝေးလံခေါင်ပြတဲ့ဒေသတွေကရွေးကောက်ပွဲနဲ့ပတ်သက်တဲ့အချက်လက်တွေရွေးကောက်ပွဲနေ့ကအတွေ့အကြုံတွေလူတို့ရဲ့တုံ့ပြန်ချက်တွေအပါအဝင်တိုင်းရင်းသားဒေသတွေမှာရွေးကောက်ပွဲဆောင်ရွက်ပုံအဆင့်ဆင့်နဲ့ပတ်သက်ပြီးတော့လည်းစာတမ်းတစ်စောင်ထုတ်ပြန်သွားဖို့ရှိပါတယ်ခင်ဗျာ
VOA မြန်မာပိုင်းအတန်လွှင့်အစီအစဉ်တွေကိုတနေ့ကို6ကြိမ်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးတော့ဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီထိတစ်ချိန်နေ့လယ်12နာရီကနေညနေ1နာရီထိတစ်ချိန်ဖြစ်ပါတယ်ညနေခင်းအစောပိုင်း6နာရီကနေ9နာရီအစီအစဉ်ကိုလိုင်းဒို16 19နဲ့25တို့ကနေထုတ်လွှင့်ပေးနေပါတယ်ညပိုင်း9နာရီကနေ10နာရီထိအစီအစဉ်ကိုတော့ဆိုင်တို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါလေ ဒီစီစဉ်ကိုည9နာရီအစီအစဉ်ပြပြချင်းည10နာရီမှာပြန်လည်ထုတ်လွှင့်ပေးနေပါတယ် VOE မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လှန့်မီတာအသေးစိတ်ကို burmese.voenews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာညနေခင်းမှာတောတာရှင်များရှင် VOA မြန်မာပိုင်းစီစဉ်ရဲ့အော်တိုဝါလာ19ရက်တနင်္လာနေ့ညနေခင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော် Washington DC ကနေလိုင်းဒိုမီတာ2530.51တို့ကနေညနေ9နာရီထိတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။ဒီကနေ့ညနေခင်းဒုတိယပိုင်းတို့ချက်အစီအစဉ်မှာနားဆင်ရမှာတော့
စည်ရင်းပါတဲ့လူအကုန်လုံးကျွန်တော်တို့လက်ခံပြီးတော့ဖြစ်တယ်။မပိတ်ပါဘူး။မပိတ်ဘူး။ဒါဆိုတော့သူတို့လာတာအခက်အခဲရှိတယ်ရလာပြီးမှတော့
ထိုင်းနိုင်ငံဆိုင်ရာမြန်မာတန်အမတ်ဝင်းမောင်ပါရှင်အပြည့်စုံကိုမကြခင်ကြားရမှာပါဒီနောက်မှာတော့ရွေးကောက်ပွဲမှာပါဝင်အရွေးခံကြမဲ့ပါတီအကြောင်းတင်ပြချက်တွေနဲ့အတူတခြားစိတ်ဝင်စားစရာဆွေးနွေးမေးမြန်းခန်းတွေကိုလည်းဆက်လိုက်တင်ဆက်ပေးသွားမှာပါခုရင်ဆုံးတော့ရွေးကောက်ပွဲနဲ့ပတ်သက်တဲ့နောက်ဆုံးရသတင်းတွေထဲကကောက်နှုတ်ပြီးမှတ်စုမွန်နဲ့ကိုငင်းချန်တို့ကတင်ပြထားပါတယ်ရှင
်သတင်းဌာနတွေအနေနဲ့မိမိရဲ့သိခါကိုလေးစားပြီးမီဒီယာကျင့်ဝတ်နဲ့အညီရေးသားထုတ်လွှင့်ကြဖို့ကိုလည်းပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကထုတ်ပြန်ကြေညာပါတယ်။ပြီးခဲ့တဲ့အော်တိုဘာလ18ရက်နေ့က BBC မြန်မာပိုင်းအစီအစဉ်မနက်ပိုင်းထုတ်လွှင့်ချက်မှာလိုင်တာယာမျိုးနေကိုအောင်ကပြည်ထောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီဘက်ကရေဒီယိုနဲ့ပတ်စံပေးပြီးမှတ်ပုံတင်နံပါတ်တောင်းမဲဆွဲခဲ့ပါတယ်။ဒါကို NLD ကိုသာစိတ်ဝင်စားပြီး NLD အစိုးရဖွဲ့နိုင်ဖို့ကိုသာမျှော်လင့်ကြောင်းပြောဆိုချက်အပေါ်တကယ်လို့ဒီသတင်းသာမှန်ကန်ခဲ့ရင်ရွေးကောက်ပွဲဥပဒေ58ကာကြီးနဲ့ညီဆွမ်းမှာဖြစ်ပြီးသတင်းဌာနတွေအနေနဲ့ဗလိုက်မှုမရှိဘဲတိကျမျှတတဲ့သတင်းတွေထုတ်လွှင့်သင့်ပါကြောင်းနဲ့ဒီလိုမတိကျမမှန်ကန်ဗလိုက်တဲ့သတင်းထုတ်လွှင့်ချက်တွေဟာလွတ်လပ်တရားမျှတတဲ့ရွေးကောက်ပွဲတည်ငြိမ်အေးချမ်းရေးကိုထိခိုက်လာနိုင်စေတယ်လို့သတိပေးပြောဆိုပါတယ
်ပြီးခဲ့တဲ့သတင်းဘက်ကနေစလို့စနေတနင်္ဂနွေတွေမှာကဘာတဝမ်းမှာရှိတဲ့နိုင်ငံတကာရောက်မြန်မာနိုင်ငံသားတွေတက်ဆိုင်ရာနိုင်ငံတွေကမြန်မာတန်ယုံတွေမှာအပြေးခဲ့ကြတဲ့အခါမှာမဲစင်းနဲ့ပါပေမဲ့မဲလက်မှတ်မပါတာမဲကပြအလုံးလောက်မရတာစတဲ့အခက်ခဲတွေနဲ့မဲဆန္ဒရှင်ပြည်သူတော်တော်များများရင်ဆိုင်ခဲ့ရပါတယ်စင်ကာပူနိုင်ငံမှာတော့ထောင်ချီတဲ့မဲဆန္ဒရှင်ပြည်သူတွေကညအိပ်ပြီးစောင့်ဆိုင်မဲပေးခဲ့ကြပေမဲ့လို့တတ်မှတ်ထားတဲ့ရက်နဲ့မဲပေးမဲ့သူဥယေလုံလောက်မှုမရှိနိုင်တဲ့အတွက်မဲပေးမဲ့ရက်တန်းကိုထပ်ပြီးတိုးပေးခဲ့ပါတယ်တောင်ကိုရီးယားဂျပန်ထိုင်းမလေးရှားစတဲ့အာရှဒေသတွေနိုင်ငံတွေအပြင်အမေရိကန်ပြည်ထောင်စုဗြိတိန်ဩစတြေးလျစတဲ့နိုင်ငံတွေမှာလည်းကြိုတင်ဆန္ဒမဲပေးမှုတွေမှာမဲဆန္ဒရှင်တွေမဲပေးနိုင်မှုအရေးမဲစည်းရင်းမှရင်းမှုတွေနဲ့မဲကပြပါမလာတာစတဲ့အခက်အခဲတွေများစွာရင်ဆိုင်ခဲ့ရပေမဲ့တက်ဆိုင်ရာမြန်မာတန်ယုံတာဝန်ရှိတဲ့သူတွေဘက်ကခိုင်လုံတိကျတဲ့ဘလို့ဖြည့်ရှင်းချက်မှမပေးနိုင်ခဲ့ပါဘူး
အခုလိုပြပရောက်မဲဆန္ဒရှင်တွေတက်ဆိုင်ရာနိုင်ငံတွေရဲ့မြန်မာတန်ယုံတွေမှာကြိုတင်မဲပေးနေကြတဲ့အချိန်အခက်အခဲများစွာနဲ့ကြုံတွေ့နေရတဲ့အတန်းတွေကြဲကြဲလောင်လောင်ထွက်ပေါ်လာချိန်မှာပဲပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကရွေးကောက်ပွဲအတွေ့အကြုံအားနယ်ပြီးတန်ယုံဝင်တဲ့အကန့်အသတ်တွေကြောင့်ဖြစ်ရတာမို့လို့နားလည်ပေးစေလို့ကြောင်းမြစ်တာရက်ခံချက်ထုတ်ပြန်ခဲ့ပါတယ်တကယ်လို့ကြိုတင်မဲပေးခွင့်မရခဲ့ရင်အဲ့ဒီမဲဆန္ဒရှင်တွေအနေနဲ့ရွေးကောက်ပွဲကျင်းပမယ်လို့လက်တလောကြေညာထားတဲ့နိုဝင်ဘာလ10ရက်နေ့ကျရင်မိမိတက်ဆိုင်ရာမဲယုံကိုအချိန်မီပြန်ရောက်လာပြီးတက်ဆိုင်ရာတန်ယုံကောင်စစ်ဝင်ယုံတက်မှုဌာနအကြီးအကဲစတဲ့တာဝန်ရှိသူတွေရဲ့မဲဆန္ဒမပေးရသေးကြောင်းထောက်ခံချက်နဲ့တက်တည်ကံလက်မှတ်တင်ပြနိုင်ရင်တက်ဆိုင်ရာမဲယုံမှုကဒီပုဂ္ဂိုလ်ကိုမဲယုံမှာဆန္ဒမဲပေးခွင့်ပြုရမယ်လို့ထုတ်ပြန်ထားပါတယ
်ဒီလိုမျိုးပြည်ပရောက်မြန်မာနိုင်ငံသားမဲဆန္ဒရှင်တွေကြားကြိုတင်ဆန္ဒမဲစည်းရင်မှားယွင်းလွဲချော်မှုတွေနဲ့ပြည်ရင်းမှာလည်းနိုင်ငံရေးပါတီတွေအတီးတီးမဲဆွဲစည်းရုံးတဲ့အချိန်ရွေးကောက်ပွဲအကြိုကာလကြုံတွေ့နေရတဲ့စည်းရေးတက်မာနေတဲ့နည်းမျိုးမအေးချမ်းမှုပါတီဆိုင်မှုတွေဖျက်ဆီးခံရတာမဲဆွဲစည်းရုံးချိန်အတွင်းဘာသာရေးအသွင်ဆောင်တိုက်ခိုက်မှုတွေနဲ့နှောက်ယှက်ခံရတာစတဲ့အခက်အခဲတွေကြောင့်မကြခင်ရပိုင်းတွင်ကျင်းပတော့မယ့်2015ရွေးကောက်ပွဲအတွက်တက်ရောက်မှုတွေရှိလာနိုင်မယ်လို့ယာချီတဲ့ရက်ဖက်လူမှုအခြေပြုအဖွဲ့အစည်းတွေကထောက်ပြပြောဆိုလိုက်ပါတယ်မြန်မာနိုင်ငံတွင်းမှာလက်တလောရင်ဆိုင်နေရတဲ့နိုင်ငံရေးအကြက်တဲတွေကိုပြည်လဲအောင်ဖြည့်ရှင်းနိုင်မှုလမ်းစာကလည်းလာမယ့်2015ပါတီစုံဒီမိုကရေစီအထွေထွေရွေးကောက်ပွဲတနိုင်ငံလုံးအတိုင်းအတာနဲ့လွတ်လပ်တရားမျှတမှုရှိစွာကျင်းပနိုင်မှာစစ်မှန်တဲ့ဒီမိုကရေစီလမ်းကြောင်းကိုဖော်ဆောင်နိုင်မှာဖြစ်လို့တရားမျှတမှုရှိတဲ့ရလဒ်တွေထွက်ပေါ်လာနိုင်ရေးပြည်ထောင်စုရွေးကောက်ပွဲကော်မရှင်မှာတာဝန်အရှိဆုံးဖြစ်တယ်ဆိုတာကိုရက်ဖက်လူမှုအဖွဲ့အစည်းတွေဘက်ကထောက်ပြပြောဆိုလိုက်ပါတယ
်ရွေးကောက်ပွဲသတင်းကောင်းထုတ်ချက်ကိုမဆူမွန်နဲ့ကိုငင်းချန်းတို့ကတင်ပြတော်တော့ပါရှင်ခုတော့ VOA မြန်မာပိုင်းရဲ့ရွေးကောက်ပွဲအထူးအစီအစဉ်ဖြစ်မြန်မာအသံနဲ့ရုပ်မြင်သံကြားမြဝတီရုပ်မြင်သံကြားမြန်မာခမီဒီယာတို့နဲ့ပူးတွဲထုတ်လုပ်တဲ့သတင်းဆောင်မတစ်ပုဒ်ကိုတင်ဆက်ပေးချင်ပါတယ်မကြခင်ကျင်းပတော့မယ့်ရွေးကောက်ပွဲလွတ်လပ်မျှတမှုရှိမရှိစောင့်ကြည့်ရမှာသတင်းမီဒီယာတွေလည်းအရေးကြီးတဲ့အခန်းကဏ္ဍမှာရှိနေပါတယ်တိုင်းပြည်ရဲ့အချို့အကွေတစ်ခုလို့ဆိုရမယ့်ရွေးကောက်ပွဲမှာအများပြည်သူအတွက်သတင်းအချက်အလက်တွေပေးနိုင်ဖို့မီဒီယာတွေအသင့်ဖြစ်နေကြပါပြီလားဆိုတာကိုတော့မဆန်ဆန်ဝေးကတင်ပြထားပါရှင်
ရန်ကုန်မြို့မှာအခြေစိုက်ပြီးအခုအခါဝန်ထမ်းအင်အား80လောက်နဲ့လဲပတ်နေတဲ့မဲစီမသတင်းဌာနဟာလည်းရွေးကောက်ပွဲမှာသတင်းယူနိုင်မှုအခုကတည်းကစတင်ပြင်ဆင်နေကြပါပြီ။တာဝန်ခံအယ်ဒီတာဦးမျိုးတန်ကတော့ရွေးကောက်ပွဲသတင်းတွေကိုပြည့်ပြည့်စုံစုံဖော်ပြနိုင်ဖို့ကြိုတင်ပြင်ဆင်ထားပေမဲ့လည်းစိန်ခေါ်မှုတွေနဲ့ကြုံရမှာကိုစိုးရိမ်နေပါတယ်။
လောလောလက်လောကတော့ကျွန်တော်တို့ရွေးကောက်ပွဲဥပဒေနည်းဥပဒေတွေပြန်ဖတ်ကြည့်တဲ့အခါမှာဒါမှမဟုတ်လို့ရှိလို့ရှင်ရွေးကောက်ပွဲကော်မရှင်ကပြဋ္ဌာန်းထားတဲ့ဒီကျွန်တော်တို့မီဒီယာတွေအတွက်တည်တံ့ထုတ်ပြန်ထားတဲ့ဟိုပေါ့အညွန်ကြားချက်တွေပေါ့နော်ပြန်ကြည့်တဲ့အခါမှာတော့ဒီကိစ္စတွေကတော့အဲကျွန်တော်အနေနဲ့ပြောရလို့ရှိလို့ရှင်လူသာလုံးမှာအနေထားတော့ပဲရှိမှာပါပဲ
မကြခင်ကျင်းပမဲ့ရွေးကောက်ပွဲဟာမဲဆန္ဒရှင်တော်တော်များများအတွက်သာမကပဲသတင်းသမားအများအပြားအတွက်လည်းပထမဆုံးအတွေ့အကြုံပါဒီအတွက်လေသတင်းသမားတွေဟာကြုံလာရနိုင်တဲ့စိန်ခေါ်မှုတွေအတွက်တတ်နိုင်သမျှကြိုတင်ပြင်ဆင်ထားတယ်လို့မြန်မာနိုင်ငံစာနယ်ဇင်းကောင်စီယာယီရဲ့အတွင်းမှူးဦးကျော်မင်းဆွေကပြောပါတယ
်တက်ဆိုင်တခြားနိုင်ငံတွေမှာရှိတဲ့ election democracy နိုင်ငံတွေရဲ့ election process တွေအဲ့ဒီမှာရှိတဲ့သတင်းသမားတွေရဲ့တွေ့ကြုံရတဲ့အနေအထားတွေပေါ်မူတည်ပြီးသူတို့ရဲ့ norms တွေထုတ်ဖော်တာရှိတယ်အဲ့ဒါကိုကျွန်တော်တို့ကယူတယ်ယူပြီးတော့ဒီမှာရှိတဲ့အခြေအနေနဲ့ပေါင်းစပ်ပြီးတော့ဒုစံဆုံးတွေကျွန်တော်တို့ထည့်ထားတာရှိတယ်အဲ့တော့မီဒီယာရဲ့အရေးပါမှုမီဒီယာတွေရွေးကောက်ပွဲမှာခြုံရနိုင်တဲ့အခက်အခဲတွေပြဿနာတွေဒါတွေနဲ့အပေါ်မှာအခြေခံပြီးကျွန်တော်တို့တရားအခန့်ခွဲပြီးတရားလုပ်ထားတယ်နောက်တစ်ခုကပြဿနာတချို့ဟာလေးတွေကျွန်တော်တို့ခြုံရနိုင်နားလည်မှုအလွဲပေါ့ဗျာဟိုအပေါ်ကအမိန်ပေးတာနဲ့တာဝန်ပေးတဲ့ဟာနဲ့အောက်ကအကောင့်ထဲဖော်တာတို့နားလည်တို့အကောင့်ထဲဖော်တဲ့အခါမှာဟိုအပေါ်ကရည်ရွယ်ချက်နဲ့အံမဝင်ဖြစ်ပြီးတော့လွဲချော်တာတွေဖြစ်နိုင်တယ်အဲ့ဒီပြဿနာတော့ဟိုအဲ့ဒီအခက်ခဲတော့ကြုံရနိုင်တယ်လို့ထင်တ
ယ်မြန်မာနိုင်ငံမှာမကြသေးခင်နှစ်တွေကစလို့အပြောင်းလဲတွေနဲ့အတူသတင်းမီဒီယာတွေလည်းလွတ်လပ်ခွင့်တွေရရှိလာကြပြီးမြဲအကန့်အသတ်တွေလည်းရှိနေသေးပါမကြခင်ကျင်းပမဲ့ရွေးကောက်ပွဲမှာလည်းလွတ်လပ်တဲ့သတင်းမီဒီယာတွေရဲ့အခန်းကဏ္ဍအားနည်းနေတာဟာအများပြည်သူအတွက်သတင်းအချက်လက်ပေးရမှာအခက်ခဲရှိနိုင်တယ်လို့မြန်မာသတင်းသမားများကွန်ရက်အဖွဲ့ရဲ့အလို့အမှုဆောင်အဖွဲ့ဝင်ဦးမြင့်ကျော်ကမြင်ပါတယ်
လောလောဆယ်ဒီရွေးကောက်ပွဲမှာကျွန်တော်တို့ဟိုပြောစရာအကြီးမားတစ်ခုရှိတာရုပ်သံနဲ့ရေဒီယိုပေါ့နော်ရုပ်သံနဲ့ရေဒီယိုကတကယ်ဟိုဘယ်လိုခေါ်မလဲ independent media တွေရဲ့လက်ထက်မှာမရှိဘူးပေါ့နော်ဟိုလက်ရှိရုပ်သံလုတ်ခွင့်ရတဲ့လူတွေရေဒီယိုလုတ်ခွင့်ရတဲ့လူတွေကစိုးရမျက်နှာဟိုငဲစရာအကြောင်းနေရှိတယ်သူတို့ရဲ့အရင်ရဟို audience စာချုပ်တွေရဲ့သဘောတူညီချက်တွေရလဲသူတို့တွေကတကယ်ကိုရွေးကောက်ပွဲကို critical ဟို reporting လုပ်မဲ့ဟိုဝေဖန်ထောက်ပြမဲ့ဟာမျိုးသူတို့မလောက်ကြအောင်ရှောင်ကြလိုက်မယ်ပေါ့နော်ဆိုတော့ဟို print media ပုံနှိပ် media ကိုပဲကျွန်တော်တို့အဓိကအားကိုးရမယ် online နဲ့ပုံနှိပ်ပေါ့ဆိုတော့ဒီရွေးကောက်ပွဲမှာဟိုသတင်းလွတ်လပ်ခွင့်ရအားနည်းချက်ကပြောရင်တော့ရုပ်သံ radio နဲ့ရုပ်သံလိုပဲကျွန်တော်ကပြောနေတာပေါ့နော်ဒီဟာကိုလည်းရွေရွေချက်ဟိုဒီလိုမျိုးဖြစ်မှာစိုးရင်လို့သူတို့ဒီရုပ်သံဥပဒေကိုဟိုနှောက်နေအောင်ချိန်ဆွဲခဲ့တယ်လို့ကျွန်တော်ထင်တယ်
မြန်မာနိုင်ငံမှာနိုင်ငံရေးအပြောင်းလဲတွေနဲ့အတူတချိန်ကပြည်ပမှာအခြေစိုက်ထားတဲ့သတင်းမီဒီယာအဖွဲ့အစည်းတွေလည်းပြည်တွင်းမှာလုံခြုံနေကြတဲ့အထိဖြစ်လာခဲ့ပါတယ်။ဒါပေမဲ့လည်းအခြေအနေတွေဟာမျှော်လင့်သလောက်တိုးတက်လာတာမတွေ့ရသေးဘူးလို့တချိန်ကပြည်ပမှာအခြေစိုက်ခဲ့တဲ့ ARD သတင်းဌာနရဲ့ Editor ဦးကျော်စွာမိုးကပြောပါတယ
်။မြန်မာနိုင်ငံကသမ္မတဦးသိန်းစင်တက်ပြီးတဲ့ဒီဒီမိုကရေစီပြည်ဝင်ပြောင်းလဲကိုသွားတယ်လို့ဆိုရပေါ့နော်။ဒါပေမဲ့အားလုံးသိရတဲ့နေရာတိုင်းမှာထင်းချုံမှုတွေရှိနေတော့မှအနေနဲ့အများပေါ့နော်ဆိုတော့မီဒီယာကိုကြည့်မယ်ဆိုရင်အဲ့ထင်းချုံမှုတွေကျွန်တော်တွေ့ရတာ50တသန်းသောပြည်သူတွေဟာမှန်ကန်တဲ့သတင်းတွေဟာလားမှန်ကန်တဲ့အချက်လက်တွေကိုရလားဆိုတော့ကျွန်တော်မေးခွန်းထုတ်ဆရာရှိတယ်တကယ်လို့မှန်ကန်တဲ့အချက်အလက်မရဘူးဆိုရင်မုံတိုင်းတိုက်တာပဲဖြစ်ဖြစ်ဟဲ့လားတည်တည်တဲ့အချိန်မှာမတည်ဘူးဆိုရင်သူတို့အသက်ကိုဘယ်လိုကာကွယ်မလဲဆိုတော့ need to what ဆုံးဖြတ်ချက်တွေမှာပါမီဒီယာလွတ်လပ်မှုကအရင်ရွေးကြည့်တယ်ဆိုတော့တင်းတကူကိုကျွန်တော်တို့မောင်းပိတ်ထားတယ်ဆိုက်ကလုန်းလာမှာကိုမလာလာမယ်မပြောဘူးဘာဖြစ်လို့လဲဆိုတော့တင်းဆိုးဖြစ်လို့ဆိုရင်အဲ့နေရာမှာရှိတဲ့လူတွေအတွက်ပြဿနာအကြီးကြီးရှိတယ်ဆိုတော့အဲ့နေရာလူတွေအတွက်အသက်အိုးအိမ်စီစဉ်နေထိကန်တယ်ဆိုတော့အဲ့လောက်ထိကျွန်တော်တို့ကြည့်တင်တယ်လို့ထင်တယ
်ဒါပေမဲ့လည်းဆယ်စုနှစ်တွေနဲ့ချီပြီးကန့်တတ်မှုတွေကြားမှာဖြတ်တန်းခဲ့ရတဲ့မြန်မာသတင်းလောကအနေနဲ့လည်းအပြောင်းလဲတွေကိုယ်တိုင်ဝိုင်းဝန်းဖန်တီးစေချင်တယ်လို့မြန်မာနိုင်ငံစာနယ်ဇင်းကောင်စီယာယီအတွင်းမှဦးကျော်မင်းဆွေကမြင်ပါတယ်
အဓိကပါလေတရင်သမားကိုနှိုက်ကတရင်အတတ်ပညာတေချာတတ်ဖို့လူသေးတယ်တရင်အတတ်ပညာတတ်လို့ရှိရင်ကိုအန်ရကင်းတယ်ဒါ understood ပဲတရင်တစ်ခုဖော်ပြလို့ရှိရင် balance ဖြစ်ဖို့ကြိုးစားရတယ်နော် balance မဖြစ်ရင်တော့ခင်ဗျအန်ရရှိတာပဲနော် balance မဖြစ်တဲ့ဘက်ကခင်ဗျအန်ရပြုတ်ထိုင်တယ်ဆိုလိုချင်တာဒါနံပါတ်1အချက်နောက်နံပါတ်2အချက်ကကျင့်ဖို့ကျင့်ဖို့နဲ့အညီ ်တရင်စာပညာရနဲ့အညီတင်ပြထားတဲ့တရင်တစ်ပုဒ်ဟာအာနေကင်းနိုင်တယ်လို့ကင်းတယ်ဆိုတော့အဲ့တော့တရင်သမားကလည်းကိုယ့်ဘက်ကကိုယ်တာကိုလုံမှုအတွက်ဘလောက်ပြင်ဆင်ဖြည့်ဆည်းထားတယ်လဲနော်တရင်လွတ်လပ်ခွင့်နဲ့ဘလောက်ထိုက်တန်အောင်ကိုယ့်ဘက်ကိုဘလောက်ဖြည့်ဆည်းထားလဲဆိုတာတရင်သမားမှာတာဝန်ရှိတယ်
ဘလိုပဲဖြစ်ဖြစ်ဒီတစ်ကြိမ်ရွေးကောက်ပွဲကနေထွက်ပေါ်လာမဲ့အစိုးရတဲ့နဲ့လွှတ်တော်တဲ့မှာသတင်းမီဒီယာလွတ်လပ်ခွင့်တွေကိုတန်ဖိုးထားသူတွေပါဝင်လာဖို့လေမြန်မာသတင်းသမားများကွန်ရက်ကဦးမြင့်ကျော်တို့လိုမီဒီယာသမားတွေကမျှော်လင့်နေကြတာပါ။အ
စိုးရဝန်ကြီးဌာနတွေပေါ့နော်။ဒီလူတွေကအလုံးတစုံလုံးပြောင်းသွားမှာမဟုတ်ဆိုတော့ဒီဟိုလှုပ်ထုံလုံးကြီးတွေရဲ့နောက်တော့သူတို့တွေရဲ့စဉ်းစားတွေးခေါ်ပုံ mindset တွေရဲ့နောက်ဒီဥပဒေဟို frame လို့ပြောမှာဥပဒေပိုင်းဆိုင် legal frame ကတော့အများကြီးပြောင်းစရာမရှိဘူးဒါပေမဲ့ဟိုနိုင်ရလာတဲ့ဟိုအစိုးရအဖွဲ့ကတကယ်ကိုပြောင်းညင်တဲ့ဆန္ဒရှိတယ်ဆိုရင်တော့ဟိုလုံနိုင်ရင်တော့နောက်သက်တမ်းမှာတော့ဟိုပို့ပြီးတော့မြန်မြန်ဆန်းဆန်းဥပဒေပိုင်းဆိုင်ရာတွေရောတကယ်လက်တွေ့ကျင့်သုံးတဲ့အပိုင်းတွေရောနောက်တရားစီရင်ရေးအပိုင်းပေါ့နော်အဲ့ဒီအပိုင်းတွေလွတ်လပ်လာရင်တော့ဟိုအမြန်ဟိုတရင်လွတ်လပ်ခွင့်ကပို့ပြီးတိုးတက်လာနိုင်စရာရှိတယ်အဲ့ဒုမဟုတ်ခဲ့ရင်တော့တိတ်ပြီးတော့ဟိုဒီလိုပဲသွားမယ်ဒီ၅နှစ်သက်တမ်းလိုပဲသွားမယ်လို့ကျွန်တော်ထင်တယ
်ဘယ်လိုပဲဖြစ်ဖြစ်မြန်မာသတင်းမီဒီယာသမားတွေကြားမှာတော့ဆယ်စုနှစ်တွေအတွင်းအလွတ်လပ်ဆုံးလို့ဆိုရမယ့်ရွေးကောက်ပွဲကိုအနီးကပ်စောင့်ကြည့်သတင်းယူနိုင်မှုအခက်နေကြဆဲဖြစ်ပါတယ်ကျွန်မဆန်းဆန်းဝေပါရှင်
ဒီဝေမြန်မာပိုင်းရဲ့ရွေးကောက်ပွဲအထူးအစီအစဉ်ဖြစ်တဲ့ရေဒီယိုအစီအစဉ်တင်ဆက်မှုတွေကိုစက်တင်ဘာလ28ရက်နေ့ကစတင်ပြီးတော့နေ့စဉ်တနေ့ကိုနိုင်ဝက်စာတိုးမြင့်ပြီးတော့ထုတ်လွှင့်ပေးနေပါတယ်ညနေ6နိုင်ခွဲကနေ9နိုင်အစားညနေ6နိုင်ကနေ9နိုင်အထိတနင်္ဂနွေကြာတင်ဆက်ပေးသွားပါမယ်နေ့စဉ်ရုံမြင့်တန်ကြားအစီအစဉ်တွေကိုလည်းနိုင်ဝက်စာတိုးမြင့်ပြီးတော့တနေ့ကိုတနင်္ဂနွေကြာဓာတ်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်VOA မြန်မာပိုင်းရုပ်မြင်သံကြားအစီအစဉ်တွေကိုတော့ Asia Set 7 ဂျိုရုကနေဖမ်းယူကြည့်ရှုနိုင်ပါတယ် VOA ရုပ်သံနဲ့ရေဒီယိုအစီအစဉ်တွေကိုကြည့်ရှုနားဆင်အားပေးကြတဲ့အတွက်အထူးကျေးဇူးတင်ပါတယ်ခင်ဗျာ
VOA မြန်မာပိုင်းအစီအစဉ်ကနေရွေးကောက်ပွဲဆိုင်ရာသတင်းပေးပို့ချက်နဲ့တွေ့ဆုံမေးမြန်းခန်းတွေကိုထုတ်လွှင့်တဲ့အထူးအစီအစဉ်ကိုဆက်လက်တင်ဆက်နေပါတယ်။အခုဆက်ပြီးတော့အမျိုးသားဒီမိုကရေစီပါတီတင်းနဲ့အမျိုးသားနိုင်ငံရေးမဟာမိတ်များအဖွဲ့ချုပ်ပါတီရဲ့မူဝါဒတွေအကြောင်းကိုတင်ပြပေးပါမယ်ရှင်
။ရန်ကုန်မြို့ရဲ့စိုးဝါးလာတဲ့ရင်ကြောချက်တဲနေမှုတွေကိုရှင်းချပြီးရန်ကုန်မြို့တော်ကိုအဆင်းမြင့်သွားမယ်ဆိုတဲ့အမျိုးသားဒီမိုကရေစီပါတီတင်းဟာလာမယ့်ရွေးကောက်ပွဲကိုရန်ကုန်တိုင်းကနေဝင်ရောက်ရှင်ပြိုင်တော့မှာဖြစ်ပါတယ်။အမျိုးသားလွှတ်တော်ပြည်သူလွှတ်တော်နဲ့တိုင်းဒေသကြီးလွှတ်တော်နေရာတွေအတွက်အမျိုးသမီးကိုယ်စားလှယ်လောင်း၈ယောက်အပါအဝင်ကိုယ်စားလှယ်လောင်းပေါင်း28ယောက်နဲ့ဝင်ရောက်ရှင်ပြိုင်တော့မှာဖြစ်ပါတယ်။ပါတီဥက္ကဋ္ဌဦးသိန်းညွန့်ကတော့သူတို့ပါတီရဲ့မူဝါဒကိုအခုလိုပြောပါတယ်
။ကျွန်တော်တို့တိုင်းပြည်ရဲ့ထူးခြားတဲ့ဝိသေသနာအခြေအနေကြောင့်เนาะအမျိုးသားပြန်လည်တင့်မြတ်ရေးမရရင်ဘာမှလုပ်လို့မရဘူး။ဒါကြောင့်ကျွန်တော်တို့ပါတီရဲ့မဟာဗျူဟာမှာအမျိုးသားပြန်လည်တင့်မြတ်ရေးနှစ်ကတော့အမျိုးသားပြန်လည်တင့်မြတ်ရေးရမှကျိုးပန်းလို့တစ်ချိန်တည်းမှာဒီမိုကရေစီဘောင်ချက်နိုင်မှုတော့ကျွန်တော်တို့လွတ်တော်တွေလွတ်တော်ပါဆွဲမှာဖြစ်တဲ့အတွက်ဒီမိုကရေစီရေးအဲတတိယဒီနေ့ချိန်ကောင်းမှာပေးလာတဲ့နိုင်ငံသားခွင့်ရေးကြီးခံစားနိုင်ဖို့ဆိုရင်လူခွင့်ရေးရမှာဖြစ်မှာအဲဒါကြောင့်ကျွန်တော်တို့ကလူခွင့်ရေးကကျွန်တော်တို့ရဲ့မဟာဗျူဟာထဲမှာနံပါတ်3မှာချုပ်လိုက်ရင်အမျိုးသားပြန်လည်တင်ပြရေးဒီမိုကရေစီရေးလူခွင့်ရေ
းသူတို့ပါတီကပြည်သူတွေကိုဂရိပေးပြီးမဲဆွဲတယ်လို့ဆိုပါတယ်မဲဆွဲတဲ့အခါအချက်ခွနချက်နဲ့မဲဆွဲတဲ့အကြောင်းကိုလည်းအခုလိုပြောပါတယ်
ဝင်ပြိုင်မဲ့နေရာတွေမှာပေးတဲ့ကတိကတော့တစ်ကပြည်သူခက်ခဲကိုပြဿနာကြီးနေ့စဉ်ပြည်သူခက်ပြဿနာကိုဖြေရှင်းမှာဖြေရှင်းပေးမှာနှစ်ကတော့ရန်ကုန်တိုင်းမှာတိုးမြင့်လာတဲ့ရာဇဝမှုတွေတော့နေ့စဉ်သွာလာတဲ့အခါမှာဒုက္ခရောက်နေတဲ့ရင်ကျော်ပိတ်ဆို့မှုတွေဒါလေးညော့နေဖို့ဆောင်ရွက်သွားမှာတုံးကတော့လက်ပေးလိုက်ယူကိစ္စကိုတော့ကျွန်တော်တို့အစ်င့်တိုင်းမှာစန့်ကျင်မှာဘာလို့ဆိုကျွန်တော်ကိုယ်တိုင်လွတ်တော်မှာလာပြီလာယူနေပတ်သက်ပြီးเนาะကျွန်တော်တို့ကိုယ်တိုင်ဥပဒေကြမ်းတင်ခဲ့တာအဲလေးရတော့ခလေးသူငယ်ပရိသမားတွေကိုတည်နံပေးဖို့ဆက်လက်ဆောင်ရွက်သွားမယ်အဲနောက်ဆုံးကတိတစ်ခုကတော့ကျွန်တော်တို့ဒီဒီနေ့တမနာလှုပ်ရှင်တဲ့လူအစိုးရလှုပ်ရှင်တဲ့လူတွေပေါ်နေတဲ့နိုင်ငံမှာဒီမိုကရေစီစနစ်မှာအတိုက်ခံကောင်းလူအပ်တယ်အားကောင်းတဲ့အတိုက်ခံရှိတဲ့နေဒါကြောင့်ကျွန်တော်တို့ကတော့တာဝန်သိတဲ့တတိရှိတဲ့အတိုက်ခံလုပ်မယ်လို့ရေကောက်ပေါ်မှာကတိပေးပါဒါကျွန်တော်တို့ဒီရွေးကောက်ပွဲကတိကဝတ်တွေမှာဒါကျွန်တော်တို့ဖော်ပြထားတဲ့အချက်တွေပါ
အခြေခံဥပဒေပြင်ဆင်မှုဆိုတဲ့နေရာမှာတက်မတော်ရဲ့အခန်းကဏ္ဍကလည်းရေးပါတာကြောင့်တက်မတော်ကလက်ခံနိုင်လောက်တဲ့အထိလှုပ်ဆောင်သွားမယ်လို့ဆိုပါတယ်။ဒါအပြင်ပြည်သူတွေအရင်နဲ့သူတို့ပါတီကိုဘာကြောင့်မဲပေးတင်လဲဆိုတာကိုအခုလိုပြောပါရစ
ေ။အဲ့တော့လူလူကကျွန်တော်တို့ဘာကြောင့်မဲပေးတင်လဲဆိုရင်ကျွန်တော်တို့ကလူလူအတွက်အလုပ်လုပ်ပြတယ်။နော်လေတလုံးမိုးတလုံးပြောပြီးညှိနှိုင်းချက်ပေးပြီးမှဘာမှရလာမထွက်တဲ့ဟာမျိုးမလုပ်ခဲ့ဘူး။နော်ဒီနေ့ကျွန်တော်ဂုံဆုံးကရလာထွက်အောင်ကျွန်တော်အသက်နိုင်ဆုံးလွတ်တော်ရင်းလွတ်တော်ပြပါကျူးသားခဲ့ပြီမဖြစ်နိုင်တဲ့မျောလင်းချက်တွေပေးပြီးတော့နှစ်ပေါင်း20ကျော်လဲအထိနော်နိုင်ငံရေးမှာစွန့်အားမပြနိုင်တဲ့ခွန်အားမပြနိုင်တဲ့အဖြစ်မျိုးကိုကျွန်တော်မလုပ်ဘူ
းအမျိုးသားဒီမိုကရေစီပါတီတက်ဟာ2017တုန်းကပါတီမှတ်ပုံတင်ရရှိခဲ့တာဖြစ်ပြီးခုချိန်မှာတော့ပါတီဝင်အား3000လောက်ရှိနေပါတယ်ကျွန်တော်ကောင်းမြတ်ပြောပါမြန်မာခသတင်းအေဂျင်စီကနေ VOA ကိုပေးပို့လိုက်တာပါငင်းချင်းကြီးဒီပထမဆိုတဲ့ဆောင်ပုဒ်ကိုလက်ကင်ထားတယ်အမျိုးသားနိုင်ငံရေးမဟာမိတ်များအဖွဲ့ချုပ်ပါတီဟာလာမယ့်ရွေးကောက်ပွဲကိုရန်ကုန်တိုင်းကနေဝင်ရောက်ရှင်ပြိုင်သွားမှာဖြစ်ပါတယ်။ရန်ကုန်တိုင်းဒေသကြီးလွှတ်တော်နေရာအတွက်ကိုစိလေလောင်း၃ယောက်နဲ့တောင်ဩကလာ၊မြောက်ဩကလာနဲ့မင်္ဂလာတုံမြို့နယ်တို့ကနေဝင်ရောက်ရှင်ပြိုင်သွားမှာဖြစ်ပါတယ်။ပါတီရဲ့အတွင်းရေးမှူးဖြစ်တဲ့ဦးကျော်သူအောင်ကတော့သူတို့ပါတီရဲ့ဆောင်ပုဒ်နဲ့မော်ဒါတွေကိုအခုလိုပြောပါတယ်
။ကျွန်တော်တို့ရဲ့ဆောင်ပုဒ်ကဘာလဲ။ငြိမ်းချမ်းရေးသည်ပထမ၊ဒီမိုကရေစီသည်အဓိက၊ပြည်သူ့ဘဝတိုးတက်ပြောင်းလဲသည်ပဓာနဆိုတော့ကျွန်တော်တို့အဓိကငြိမ်းချမ်းရေးဗမာပြည်မှာနှစ်ပေါင်း60မှာငြိမ်းချမ်းလို့ကျွန်တော်တို့ကဒီဟိုပြည်သူ့စစ်ထောင်ချုပ်ဒီဆင်းရဲမွတ်တင်မှုထောင်တန်တရာရေမှာကျွန်တော်တို့ကလဲခဲ့ရတဲ့အတွက်ပြည်သူတွေကဟလာလူနေမှုစင်တဲ့နေနေကြခဲ့ရတယ်ပညာရေးနှောက်ကြရတယ်ဟလာကမ္ဘာဆင်းရဲဆုံး LDC နိုင်ငံဖြစ်ခဲ့တယ်ဒီအရာတွေကပြည်သူ့စစ်တန်းကြောက်ဖြစ်တာပေါ့နော်ဒါကြောင့်ဟိုငြိမ်းချမ်းရေးမရှိရင်ဒီမိုကရေစီမရှိနိုင်ဘူးငြိမ်းချမ်းရေးကြောင့်ဟိုတည်ငြိမ်ချတဲ့ဒီမိုကရေစီပေါ်လာမယ်နောက်တစ်ခါဖွံ့ဖြိုးတိုးတက်တဲ့နိုင်ငံတော်ဖြစ်လာမယ်လို့ကျွန်တော်တို့ယုံတဲ့အတွက်ငြိမ်းချမ်းရေးကိုအဓိကရှေ့ရှုတဲ့နိုင်ငံရေးကိုလှုပ်တဲ့အခါမှာလည်းဒီငင်းငယ်ယူပြတ်သွားသွားမဲ့ဟာမျိုးအမျိုးသားစီလုံးညီပြတ်သွားသွားမဲ့ဟာတွေပြပြသွားမဲ့ဟာတွေနောက်တစ်ခါဒီအမျိုးသားလုံခြုံရေးကိုထိခိုက်မဲ့ဟာမျိုးတွေကိုကျွန်တော်တို့ကဟောနိုင်ငံရေးတတိနော်တော်လိုင်းရေးအတိပေါ့နော်အဲ့အတိတွေနဲ့ဆင်ခြင်ပြီးတော့လောက်ရမယ်လို့ကျွန်တော်တို့နိုင်ငံရေးခံယူချက်အယုံကြည်ချက်အနေနဲ့ကျွန်တော်တို့သွားတယ်ဒါတစ်ချက်ပေါ့အ
မျိုးသားနိုင်ငံရေးမဟာမိတ်များအဖွဲ့ချုပ်ပါတီရဲ့ယူရချက်ကတော့တိုင်းပြည်တို့တက်ဖို့ဖြစ်တယ်လို့ဆိုပါတယ်ဒါကြောင့်ပါတီရဲ့စီးပွားရေးမူဝါဒအကြောင်းကိုလည်းဦးကျော်သူအောင်ကအခုလိုပြောပါသေးတယ
်ဟောဈေးွက်စီးပွားရေးကိုကျွန်တော်တို့ကပြင်းပြင်းဖြစ်လာဖို့တော့ကိုကျွန်တော်တို့ကဒီနိုင်ငံရေးပြင်ဆင်မှုရှိအောင်နိုင်ငံရေးပါတီတရားနေနဲ့လှုပ်ဆောင်အောင်မယ်နောက်တစ်ချက်ကပါတီရဲ့ဒီစီးပွားရေး policy ကတော့ဈေးဝယ်စီးပွားရေးမှာအဓိကကရင်းနှီးမြှုပ်နှံမှုကုံသွယ်မှုတိုင်းပြည်ရဲ့ဝင်ငွေစည်းရုံးတွေရှိတယ်အဲ့ဒါတွေကိုတိုင်းပြည်ထဲမှာတနာဥစ္စာစုဆောင်ပြီးတော့ကျွန်တော်တို့အနေနဲ့အလုပ်ကိုင်ခွင့်လန်းတွေပေါ်လာအောင်ရင်းနှီးမြှုပ်နှံသူတွေလာချင်အောင် favorable condition ပေါ့နော်ရေကန်ပြေကန်ကောင်းအောင်ကျွန်တော်တို့ဖန်တီးမယ်ဒါတွေကိုကျွန်တော်တို့စီးပွားရေးမူဝါဒမှာအဓိကထည့်ပြီးချမှတ်ထားတယ်ပါ
သူတို့ပါတီအနေနဲ့လာမယ့်ရွေးကောက်ပွဲအတွက်ပြည်သူတွေကိုဘယ်လိုမဲဆွယ်သလဲဆိုတာကိုလည်းအခုလိုပြောပြပါဗျာ။အ
ဲလောလောဆယ်ကတော့ကျွန်တော်တို့ကတော့ဟိုလေအတိုင်းဒေသကြီးကိုပဲအဓိကအာရုံစိုက်ပြီးပြိုင်နေပါလိဖြစ်တဲ့တော့အဲဟိုအဓိကကျွန်တော်တို့ဟို campaigning မှာဘောနော်ဟိုဥရိပြုအမတ်တွေဖြစ်မှာဖြစ်တဲ့တော့ဥရိကောင်းတွေပေါ်ပေါက်ဖို့ဘောနော်အဲမဟာမိတ်ကိုမဲပေးစုအဲဒါမျိုးကျွန်တော်တို့အကြွေးတော်ဆန်လေးတွေလှုပ်ထားပါလေ။ဘာလို့လဲဆိုတော့ဥရိကောင်းတွေပေါ်လာမှပဲဟလာအရောဥပဒေတွေကခက်နေမလျော်ညီပဲဦးဆိုလို့ရှိရင်ကျွန်တော်တို့ဖြတ်မယ်အစ်စ်ပြုတ်ပြင်မယ်နောက်တစ်ခါပြင်ဆင်မယ်စသဖြင့်ဒါတွေကိုကျွန်တော်တို့ကထုတ်တော့ကိုယ်လည်းတယောက်ရတောင်းဝင်ဟိုကြည့်အောင်ကျွန်တော်တို့ကထမ်းဆောင်မှာဖြစ်တယ်အဓိကဥပဒေကောင်းတွေပေါ်ပေါက်ဖို့ကျွန်တော်တို့မဟာမိတ်ပါတီကပို့ပြီးတော့ emphasize လုပ်ပါတယ်အလေးနဲ့ထားပါတယ
်မြို့သားနိုင်ငံရေးမဟာမိတ်များအဖွဲ့ချုပ်ပါတီဟာ2010တုန်းကပါတီမှတ်ပုံတွေရရှိခဲ့တာဖြစ်ပြီးပါတီဝင်အား2000လောက်ရှိနေပါတယ်ကျွန်တော်ကောင်းမြတ်ပြောပါမြမခသတင်းအေဂျင်စီကနေ VOA ကိုပေးပို့လိုက်တာပါ
VOA မြန်မာပိုင်းစီစဉ်ကနေတနင်္လာနေ့ညနေခင်းစီစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်။နိုဝင်ဘာလ10ရက်နေ့ရွေးကောက်ပွဲကျင်းပတဲ့အချိန်မှာပြည်ပနိုင်ငံတွေကိုရောက်နေကြတဲ့မြန်မာနိုင်ငံသားတွေနိုင်ငံတကာမှကြိုတင်မဲပေးခွင့်ရကြပေမဲ့လည်းအခက်အခဲတွေနဲ့ရင်ဆိုင်နေကြရပါတယ်။မြန်မာနိုင်ငံသားတန်းနဲ့ချီနေထိုင်တဲ့ထိုင်းနိုင်ငံမှာဆိုရင်လည်းမြန်မာနိုင်ငံသားရာကနာလောက်သာဆန္ဒမဲပေးနိုင်ခဲ့ကြတာပါ။ကြိုတင်မဲပေးချင်ပေမဲ့မပေးနိုင်ပဲဖြစ်ရတဲ့အခြေအနေနဲ့ပတ်သက်လို့ထိုင်းနိုင်ငံဆိုင်ရာမြန်မာတန်အမတ်ကြီးကို VOA သတင်းထောက်ကိုစင်လက်ကဘန်ကောက်မြို့မှာတွေ့ဆုံဝေမျှချပါရရှင်။
အဲ့မကြီးကျွန်တော်ထိုင်းနိုင်ငံမှာပြည်ဝင်ဆင်းရဲနေရတော့เนาะမြန်မာပြည်သားလက်ပန်းချော်နေတယ်အဲ့ဒီမှာကျွန်တော်အခုဂျိုလင်မဲမှာပြေးရတာ960ယောက်ပဲပြေးခွင့်ရှိရတော့ဟိုနာတင်ဖို့ပဲပြက်ကွက်တာလားဒါမှမဟုတ်ချို့ရလဲပြောတာတန်ရုံးဘက်ကဟိုကျွန်တော်အဲ့ဒီပြည်ပေးချော်ရမှုဟိုရက်လဲတဲ့ဘက်ကမကြည့်လိုက်ဘူးလို့ပြောကြတယ်အဲ့ဒီပုံမှာတမကြီးနေလဲဘယ်လိုချိတ်ပြော
ကျွန်တော်တို့မေလကုန်လေကเนาะကျွန်တော်ကြေညာထားပါတယ်ကြေညာထားတယ်နောက်ကျွန်တော်တို့ရှင်ပါထိုင်းနိုင်ငံကဘလူသမားများဆောက်ရှောက်ရေးကော်မတီဆိုတာရှိတယ်၉ဘွဲ့ရှိတယ်အဲ၉ဘွဲ့ကိုလည်းအကြောင်းကြားပေးထားတယ်အဲ
ချင်းနေရဘယ်လိုဖြစ်လဲဆိုတော့စင်ကာပူနဲ့မတူဘူးဟုတ်လားစင်ကာပူကတော့မျိုးတမျိုးတည်းတနိုင်ငံနဲ့ပေါ့သူကသွားလို့လာလို့လည်းလွယ်တယ်နောက်တစ်ခါအချင်းနေရဘယ်လိုလဲဆိုတော့စင်ကာပူမှာကြတော့ကျောင်းသားလည်းများတယ်တရားဝင် passport နဲ့သွားတဲ့လူတွေများတာပေါ့နော်ဒီဝင်လင်းပြောရင်တော့သွားတဲ့လက်ထပ်ပေါ့လားအဲတိတ်လဲဟိုမှာပြဿနာမရှိဘူးအဲထိုင်းနိုင်ငံမှာကြတော့ကျွန်တော်တို့အလို့သမားတွေကအလို့ယုံနေမှာပဲသူကနေကြတာပေါ့နော်ပြီးလို့ဆိုရင်လို့ယုံအောင်ဘုချုံမှာပြန်ဟိုအဆောင်မှာအဲ့မနဲ့မိုးလင်းမလာဆိုတော့ကျွန်တော်တို့ပြောတဲ့ဥစ္စာတွေကသူတို့ချီရောက်ဖို့ ਆ လဲခက်ခဲတယ်လို့သူတို့ကိုယ်နိုင်ကလည်းတကယ်တမ်းမဲပေးဖို့တာဝန်ရှိတာသူတို့ကိုယ်နိုင်ကတာဝန်ရှိပါတယ်အဲတာဝန်ရှိတဲ့လူကလည်းကြိုးစားအထောက်အကူလိုတာပေါ့နော်ဒါတစ်ခုပေါ့နောက်တစ်ခါကျွန်တော်တို့စင်ကာပူနဲ့ကွာတာကျွန်တော်တို့ကနေမြေတွေကခရိုင်တွေကအများကြီးဖြစ်ပါတယ်။ခရိုင်တွေအများကြီးဖြစ်တဲ့အခါကျတော့တခရိုင်နဲ့တခရိုင်လာဖို့ကြတော့အဲလူသမားတွေအတွက်မြန်မာပြည်ကလာရောက်နေတဲ့လူတွေအတွက်ကအခက်အခဲရှိတယ်။ဒါကျွန်တော်တို့အခက်အခဲရှိတယ်သူတို့လည်းအခက်အခဲရှိတယ်။ဒါ့အပြင်ကိုကျွန်တော်တို့ဒီမှာ၃ပိုင်းရှိတယ်။ပထမဆုံးစပြီးတော့ illegal ပေါ့နော်တရားမဝင်ရောက်တဲ့လူတွေကိုကျွန်တော်ကတရားဝင်အောင်ကုသောင်းနိုင်တဲ့အဆလုပ်ပေးထားတာတတန်းညော်ရှိရတယ်။အဲ့ဒီလူတွေကတော့ယာယီပတ်ကုတ်ကင်ထားတယ်နောက်တစ်ခါ MOU ဆိုပြီးတော့မြန်မာပြည်ကနေပြီးတော့ MOU နဲ့ passport ကင်ထားတယ်။နောက်တစ်ခါဘာမှမရှိလို့ဆိုပြီးတော့2010တော့အဲ2015တော့ကျွန်တော်တို့လုပ်ပေးထားတယ်။ဥစ္စာရှိတယ်။ဟိုထိုင်းနိုင်ငံလုပ်ပေးရတဲ့တရားသတိရေးဘတ်ကတ်ဆိုတာရှိတယ်။အဲ့ဒီ၃မျိုးထဲမှာအကုန်လုံးဒီလုံးရှင်ရဲ့လက်မှတ်မပါလို့ရှင်ဒီမှာနေနေကြောခွင့်မရှိဘူး။ဒါလည်းထိုင်းနိုင်ငံရဲ့လုံခြုံရေးရပါထိုင်းနိုင်ငံကိုတော့ကဖြစ်သွားတဲ့ဘုံကွဲမှုတွေတောင်ပိုင်းဘုံကွဲမှုတွေရှိနေတဲ့အတွက်နေနေကြောတာလည်းအခက်အခဲရှိတယ်။ဒါကြောင့်မလို့ခုဘဲစံတာနဲတယ်ဆိုတာလည်းအခုကကန့်သက်ချက်တွေအများကြီးရှိပါတယ်။နော်။နောက်ကျွန်တော်တို့ဆီကလူတစ်ပါးကြီးလည်းကနာဖို့ခေါ်ပါလေ။သူတို့တွေဒီညာီနဲ့လှုပ်လှုပ်ရတဲ့ဖြစ်တဲ့အတွက်ဒီဘက်ကိုအချိန်မပေးနိုင်တာလည်းဖြစ်ပါတယ်။အဲ့
တော့ဟိုကျွန်တော်အခုခဏအတွေ့ရတော့ပြန်ပါပါတော့မဲကျိုးလည်းမဲဆင်းလည်းမပါတော့ဒါနဲ့သူတို့အတွက်
မဲပေးမဲ့စာရအလုံးတော့မလာဘူးလို့လည်းပြောတယ်အဲ့ဒါကြောင့်တော့ဘယ်လိုဖြစ်လဲဆက်မလဲအဲ့ဒါကျွန်တော်တို့ရွေးကောက်ပွဲကော်မရှင်ကိုကျွန်တော်တို့ဒီကပထမဆုံးပုံစံ55တွေဖြည့်ပြီးတင်လိုက်ပါတယ်တင်လိုက်တဲ့အခါမှာရွေးကောက်ပွဲကော်မရှင်ကလည်းသူ့ရဲ့တိုင်းဒေသလိုက်ပေါ့နော်ခရိုင်လိုက်မြို့နယ်လိုက်ပြန်ပြီးတော့အခြေခံမဲဆင်းပြန်စစ်တာပေါ့နော်အဲ့အခြေခံမဲဆင်းပြန်စစ်တော့အခြေခံမဲဆင်းမှာမပါရင်သူကဒီလိုရောက်မလာဘူးအခြေခံမဲဆင်းမပါရင်မဲပုံစံ55ပေးလဲမရဘူးနောက်တစ်ခုကလည်းကျွန်တော်တို့တချို့တွေက3ခု4ခုတရားမဲ့ဆိုနှစ်ခုပဲပါတယ်ဆိုတာတချို့တိုင်းဒေသကြီးသူတို့လိမ့်စာမှားတာတွေရှိပါတယ်เนาะအဲဒါကြောင့်မလို့တချို့ကကျွန်တော်ကကင်ရင်ကင်ပြည်နယ်ထည့်ရမယ်ဒါပေမဲ့ပေးထားတာကရန်ကုန်လိမ့်စာပေးထားတာရှိတာပါเนาะသူတို့ကိုယ်နိုင်မှားတာရှိတယ်နောက်သူတို့ကိုယ်နိုင်တချို့မြန်မာလိုဖြည့်ရမယ်နေအင်္ဂလိပ်လိုဖြည့်ရတယ်ရှိတယ်တချို့တိုင်းရင်းသားစာတွေနဲ့ဖြည့်ရတယ်ရှိတယ်တချို့တိုင်းလိုရေးတာတွေရှိတယ်အဲ့လိုအမျိုးမျိုးမှားတာရှိတယ်ကျွန်တော်တို့ကြည့်ရစီမံပေးတဲ့ပေါ့နော်စီမံပေးတဲ့ကောင်မှအများကြီးစီမံပေးရတာဟုတ်အများကြီးစီမံပေးတော့တချို့လည်းအဲမားတာတွေရှိပါပါနော်ဒါကတော့အားလုံးဖက်ဖက်ကမားယူမှုတွေကဖြစ်တာပါအဲ့တော့ဟို
စင်ကာပူမှာတို့ကျိုးလေးမဲပေးရမယ်ပြန်လေးရတို့သတ်မှတ်ပေးရတယ်။အဲ့ဒါကမားတရက်ပဲဖြစ်နေတယ်တမန်ကြီးတို့ကလည်းဟိုတိုးပေးဖို့ရှိတာဒါမှမဟုတ်ဒီနေ့တရက်တည်းကိုပဲ
ကျွန်တော်တို့ကဒီကြီးတွေအတွက်လုပ်တာပါနော်ကျွန်တော်တို့ဒီကြီးတွေအတွက်လုပ်ပေးတာပါအဲ့တော့အရင်တိုးပေးလို့လည်းရတယ်။ဒါပေမဲ့ကျွန်တော်ဒီနေ့ရှိတဲ့လူအပီးမိုးချုပ်တဲ့အထိကျွန်တော်တို့အပီးခဲမဲ့လူစည်ရင်းပါတဲ့လူအကုန်လုံးကျွန်တော်တို့လက်ခံပေးရဖြစ်မှာမပိတ်ပါဘူးမပိတ်ဘူး။ဘာလို့လဲသူတို့လာရတာအခက်အခဲရှိတယ်။ရောက်လာပြီးမှတော့ထည့်သွားကြမှာပေါ့နော်။သူတို့မဲဆန္ဒလက်မှတ်လည်းရှိတယ်။စည်ရင်းလည်းပါတယ်ဆိုတော့ကျွန်တော်တို့ပြီးအောင်စောင့်ပြီးထည့်ပေးမယ်။ကျွန်တော်တို့ကတော့ဒီမဲထည့်တဲ့အခါမှာကျွန်တော်နိုင်ငံကဘာလို့လဲတော့ဒီမျိုးကြီးစနစ်ကိုခုဒီပြီးသွားနေရပါတော့တနည်းအားဖြင့်ပြောရင်ဒီမျိုးကြီးစနစ်ဆိုတာတူဦးတို့သူငဲ့ညာပြီးတော့စီကန်းရှိရှိလောက်ကြဖို့ရှိတာပေါ့အဲ့တော့ငဲ့ညာတဲ့ကမှာကျွန်တော်တို့လည်းကျွန်တော်တို့ထိုင်းနိုင်ငံမှာရှိတဲ့နော်မဲဆန္ဒရှင်လူသမားတွေပေါ့နော်ဒါကြောင့်လှုပ်လှုပ်ကန်တို့နေထိုင်တဲ့လူတွေကိုကျွန်တော်တို့အားလုံးမဲထည့်စေချင်ပါတယ်နော်ထည့်စေချင်လို့လည်းကျွန်တော်ဒီတန်ယုံတွေအားလုံးထဲမှာကျွန်တော်အစောဆုံးချိန်ကြတာဖြစ်ပါတယ်အစောဆုံးချိန်ကြတာဆိုတာ5လ4လခွဲ5လလောက်ကျွန်တော်အစောဆုံးချိန်ကြပေးပါတယ်ဒါပေမဲ့ကျွန်တော်ဒီမှာရောက်နေတဲ့အလို့သမားတွေဒီအနေနဲ့ဟိုရှင်းပြောရရင်တော့ဟိုသူတို့လုပ်ငန်းပေါ်မှာသူတို့အားဆိုင်ပြီးလုပ်နေရတဲ့အတွက်
ဒီမဲဆန္ဒထည့်ဖို့ကိုသူတို့တွေစိတ်ဝင်စားနိုင်တဲ့အခြေအနေလည်းရှိတယ်နောက်တစ်ခုကကျွန်တော်တို့တိုင်းနိုင်ငံရဲ့လုံခြုံရေးရပါတော့လုံခြုံရေးရ friend လို့ခေါ်တာပေါ့နော်တိုင်းနိုင်ငံမှာကျွန်တော်တို့လူသမားတွေတနေရာတနေရာသွားတဲ့အခါမှာသွားခွင့်ပြိပင်တာလေးတွေရှိပါတယ်ဒါကကျွန်တော်တို့နိုင်ငံမှာလည်းရှိပါတယ်နော်နိုင်ငံသားတွေဆိုဘယ်မသွားဘူးဘယ်နေပြီးတတ်မှတ်ထားလဲဆိုရှိပါတယ်အဲ့လိုတတ်မှတ်ထားတဲ့ဥစ္စာတွေရှိတဲ့အတွက်မဲပေးတိုင်ခွင့်လေးတွေဆုံးရှုံးသွားတယ်အဲ့အတွက်လည်းကျွန်တော်အနေနဲ့စိတ်မကောင်းပါဘူးကျွန်တော်လည်းတတ်နိုင်ဆုံးစူးစမ်းပြီးလုပ်ပေးပါတယ်ဒီကြားထဲမှာမှမဲလက်မှတ်တွေမပါလို့နော်မြန်မာပြည်ပါအခြေခံမဲစင်းပါပြီးမဲလက်မှတ်တွေမပါဘူးမြန်မာပြည်ပြန်ကျင်တယ်ဆိုရင်လည်းကျွန်တော်တို့ပြန်လို့ရအောင်ထောက်ခံချက်တွေစီမံပေးသွားမှာဖြစ်ပါတယ်
ထိုင်းနိုင်ငံဆိုင်ရာမြန်မာစံအမတ်ကြီးဦးဝင်းမောင်ကို VOA သတင်းထောက်ကိုစင်လက်ကဘန်ကောက်မြို့မှာတွေ့ဆုံမေးမြန်းထားတာပါရှင်။တောတာရှင်တွေအခုနားဆင်နေကြတာကတော့ VOA မြန်မာပိုင်းအစီအစဉ်ရဲ့သတင်းလာနေညနေခင်းထုတ်လင်းချက်တွေပဲဖြစ်ပါတယ်။သတင်းလာနေညနေခင်းအစီအစဉ်တွေမကြခင်ပြီးဆုံးတော့မှာပါ။အခုကြာနေသေးတဲ့အချိန်တွင်သတင်းအချင်းချုပ်ကိုမခင်ဖြူထွေးကပြောပြပေးပါအောင်ရှင်
။ Iran Nuclear အစီအစဉ်ဆိုင်ရာနိုင်ငံတကာသဘောတူညီချက်အတိုင်းဆက်လုပ်နေကြတာမှာသဘောတူညီချက်ပါသူရဲ့သက်ဆိုင်ရာအပိုင်းတွေကိုနှစ်ဖက်စလုံးကဘလို့အကောင့်ထဲပေါ်တယ်ဆိုတာကိုစောင့်ကြည့်မဲ့ပူရဲကော်မရှင်ပထမဆုံးစီဝေးကိုဒီကနေ့ကျင်းပပါတယ်။ American, Britain, တရုတ်ပြင်သစ် Russia, Germany နဲ့ဥရောပသမ္မတတို့ပါဝင်တဲ့အဖွဲ့နဲ့ Iran နိုင်ငံကအစစ်မြေတောင်ရှိသူတွေဟာပြီးခဲ့တဲ့ဇူလိုင်လတုန်းက Iran Nuclear သဘောတူညီချက်ရယူခဲ့ကြတဲ့ Austria နိုင်ငံ Vienna မြို့မှာပဲဒီကနေ့ဆွေးနွေးပွဲတွေလုပ်နေတာပါရှင်။အစ္စရေးနိုင်ငံမှာတော့ဒီလူတစ်ယောက်ကအစ္စရေးစစ်သားတဦးသေဆုံးပြီးလူ၁၀ယောက်ဒဏ်ရာရတဲ့အထိဓာတ်နဲ့ထိုးတိုက်ခတ်ခဲ့တဲ့ဖြစ်ရပြီးနောက်ပိုင်းဒီတနင်္ဂနွေနေ့တုန်းကအီရစ်ထရီးယားကရွှေ့ပြောင်းလာသူတဦးကိုအစ္စရေးရဲတွေကတနင်္ဂနွေဒီမှားယွင်းပစ်ခတ်တာကြောင့်မလို့သေဆုံးသွားပါတယ်။ဒီအီရစ်ထရီးယားနိုင်ငံသားကိုတော့အစ္စရေးရဲတွေကနောက်ထပ်တိုက်ခိုက်သူတဦးလို့ယူဆပြီးတော့မှားယွင်းပစ်ခတ်ခဲ့တာလို့ရဲတပ်ဖွဲ့ကပြောပါတယ်။သတင်းမီဒီယာတွေမှာတော့အီရစ်ထရီးယားကရွှေ့ပြောင်းလာသူကိုအစ္စရေးလူကလည်းနေရာမှာဝိုင်းဝန်းရိုက်နေခဲ့ကြတယ်လို့ဆိုပါတယ်။ဓာတ်ထိုးတိုက်ခတ်ခံရသူနဲ့ပတ်သက်လို့ကတော့တိုက်ခိုက်သူကအသက်22နှစ်အရွယ် Arab Israeli တဦးဖြစ်ပြီးသူကအရင်တုန်းကစစ်သွေးကြွလုပ်ငန်းတွေမှာပါဝင်ပတ်သက်ခဲ့မှုတွေအမှတ်တမ်းမရှိဘူးလို့ Israel လုံခြုံရေးအရာရှိတွေကဒီကနေ့ပြောပါရရှင်။ဒါကစီးရီးယားနိုင်ငံကအခြေအနေအတွက်နိုင်ငံရေးအဖြစ်တစ်ခုရလာစေမယ့်လုပ်ငန်းစဉ်ကိုပြန်စရည်နှီးလန့်တွေရှာဖွေဖို့ Russia, Turkey, Saudi Arabia, Jordan ခေါင်းဆောင်တွေနဲ့ဒီသတင်းပတ်နောက်ပိုင်းမှာတွေ့ဆုံမယ်လို့ American နိုင်ငံသားရေးဝန်ကြီး John Kerry ကဒီကနေ့ပြောလိုက်ပါတယ်။စီးရီးယားနိုင်ငံအလုံးစုံပြတ်သုံးသွားမဲ့အရေးကိုအမေရိကန်ပြည်ထောင်စုကရှောက်ရှားချင်တယ်လို့စပိန်နိုင်ငံခီးစင်တွင်မှာမစ္စတာကယ်ရီကပြောပါတယ်။ဘာတွေဆက်လုပ်မယ်ဘယ်လိုရှေ့ဆက်သွားမယ်ဆိုတာပေါ်ပုံမနာလည်မှုရရှိရေးသက်ဆိုင်တဲ့နိုင်ငံတွေအားလုံးကကြိုးစားမယ်ဆိုတဲ့မျှော်လင့်ချက်နဲ့ဆွေးနွေးပွဲကိုလုပ်မှာဖြစ်တယ်လို့လည်းဆိုပါတယ်ရှင်။နိုဝင်ဘာရွေးကောက်ပွဲကျင်းပဖို့အချိန်နီးကပ်လာတာနဲ့အမျှဒီနိုင်ငံရေးပါတီတွေရဲ့မဲဆွယ်စည်းရုံးမှုတွေအချိန်မြင့်လှုပ်ဆောင်လာနေကြတယ်လို့မဲဆွယ်စည်းရုံးမှုတွေနဲ့ပတ်သက်လို့သတင်းရေးသားဖော်ပြကြတဲ့သတင်းမီဒီယာတွေအနေနဲ့မီဒီယာချစ်ဝင်တဲ့အညီရေးသားထုတ်ဝေကြဖို့ရွေးကောက်ပွဲကော်မရှင်ကမနေ့ကနေ့စွဲနဲ့ကြေညာချက်ထုတ်ပြန်ထားပါတယ်။ကော်မရှင်ရဲ့သတင်းထုတ်ပြန်ချက်ထဲမှာ BBC မြန်မာပိုင်းအစီအစဉ်ရဲ့အောက်တိုဘာလ18ရက်မနေ့ပိုင်းအစီအစဉ်ပါထုတ်လွှင့်ချက်တစ်ခုကိုကိုးကားဖော်ပြထားပါတယ်။ဒီထုတ်လွှင့်ချက်ထဲမှာပြည်ထောင်စုကြန့်ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီကရေဒီယိုနဲ့ငွေတွေပေးပြီးတော့မဲဆွယ်နေတဲ့အကြောင်းမှတ်ပုံတွေနံပါတ်တွေတောင်းတဲ့အကြောင်းနောက်စိုက်ကားတွေမှာအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD အလန်စိုက်ထားပြီးနှစ်ဖူးစည်းတွေစီးထားကြောင်းနဲ့ NLD ကိုပဲစိတ်ဝင်စားပြီး NLD အစိုးရဖွဲ့နိုင်မှုမျှော်လင့်ကြောင်းရန်ကုန်တိုင်းလှိုင်သာယာမြို့တွေကမဲဆန္ဒရှင်တူပြောတာကိုထုတ်လွှင့်သွားတယ်ဆိုပြီးကော်မရှင်ကဖော်ပြထားပါတယ်ရှင်။ဖိလစ်ပိုင်နိုင်ငံမြောက်ပိုင်းကိုတဖြည်းဖြည်းချင်းရွေ့နေတဲ့ကွန်ပူတိုင်ဖုန်းမုန်တိုင်းတနင်္လာနေ့ကဝင်တိုက်တာကြောင့်လူနှစ်ယောက်သေဆုံးပြီးတော့ထောင်ပေါင်းများစွာအိုးအိမ်တွေကိုစွန့်ခွာထွက်ပြေးခဲ့ရပါတယ်။ကုန်းတွင်းဝင်ရောက်ပြီးတဲ့နောက်မုန်တိုင်းဟာအပြော့သွားပြီးဖြစ်ပေမဲ့လေပြင်းတိုက်ပြီးမိုးကြီးရွာတာကြောင့်လျှက်စစ်တအားလိုင်းတွေဆက်သွယ်ရေးလိုင်းတွေပြတ်တောက်ကုန်ပါတယ်။ဗိုလ်ထုနေ့အထိမိုးဆွတ်ပြီးရွာနေအောင်မယ်လို့လည်းခန့်မှန်းချပါရရှင်။ဒါကတရုတ်နိုင်ငံရဲ့ငွေရေးစီးပွားရေးကတော့ဒီနှစ်တတိယလေးလပတ်မှာတိုးတက်မှုလုံးနှိမ့်နေပြီးတော့ 6.9 ရာခိုင်နှုန်းပဲရှိပါတယ်။ဒါဟာကမ္ဘာလုံးဆိုင်ရာစီးပွားရေးကျဆင်းကျင်ကလေးကဆိုရင်ကမ္ဘာဒုတိယအကြီးဆုံးစီးပွားရေးနိုင်ငံမှာတိုးတက်မှုအနည်းကွေးဆုံးကာလဖြစ်ပါရဲ့ရှင်
။တရင်ချင်းချုပ်ကမခင်ဖြူတွေကကြေညာပေးခဲ့တာပါ။ဒီညနေအတွက်အစီအစဉ်ထုတ်လို့ရမှုကမဆုံမွန်ဖြစ်ပြီးစက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Elsa Nose ဖြစ်ပါတယ်။ VOA American အသံညဘက်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ည9:00 AM လိုင်းဒိုမီတာ24 kHz 11.33 ညလိုင်းဒိုမီတာ25 kHz 11.965လိုင်းဒိုမီတာ58 kHz 59ငါတို့ကနေတည်းရဲ့ထုတ်လင်းပေးသွားမှာပါ တောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းကျမ်းမာရှင်လမ်းပါစေရှင် POA ကိုအားပေးနာစင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ကျမအနန်းလောပါ
Thank you.
This program has come to you from the Voice of America, Washington.